Welcome to the Voice of America in Burmese.
မင်္ဂလာရှိတဲ့မနက်ခင်းဖြစ်ကြပါသည်ခင်ဗျာ VOA အမေရိကန်တိုင်းရဲ့2019ခုနှစ်ဩဂုတ်လ12ရက်စနေနေ့မနက်ခင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေလိုင်းလိုမီတာ340 4850တို့ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီကျွန်တော်ညံဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်မှာပါဗျာ
မင်္ဂလာမနက်ခင်းပါခင်ဗျာဒီကနေ့မနက်ပိုင်းသတင်းတွေကိုမဆင်မြတ်မွန်နဲ့ကျွန်တော်ကြော်သိမ်းပြောပြမှာပါအမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့မြောက်ကိုရီးယားတို့ကြားစစ်ရေးလွှမ်းတဲ့စကားတွေဆက်ပြီးပြောနေကြတော့မှာပဲ။ဒီကံပြည်မြောက်ပိုင်းမှာစစ်တပ်အင်အားတိုးမြင့်ချထားတဲ့ပေါ်ဆိုရင်းအကြောင်းကုလသမဂ္ဂလူ့ခွင့်ရထူးကိုယ်စားလှယ်ကပြောပါတယ်။ UNFC နဲ့ညီညာရေးကော်မရှင်တို့တွေ့ဆုံဆွေးနွေးပြီးတဲ့နောက်အချက်၄ချက်ကိုသဘောတူလိုက်ကြပြီလို့ပြောပါတယ်။ဒီသတင်းတွေအပအဝင်တခြားနိုင်ငံတကာထိပ်တန်းသတင်းတွေကိုလည်းသိရပါမယ်ခင်ဗျာ
။ဟုတ်ကဲ့ပါခင်ဗျာ။ဒီကနေ့မနေ့မှာတော့အမေရိကန်နဲ့မြောက်ကိုရီးယားတို့ကြားစစ်ရေးချင်းချောက်တဲ့စကားစစ်ထုတ်မှုတွေဘယ်လိုဆက်ရှိနေတာတလေဆိုတာကိုတင်ပြသွားမှာဖြစ်တယ်လို့ UNFC တိုင်းသားအခွင့်နဲ့အစိုးရတို့ကြားသဘောတူညီချက်တချို့ရခဲ့တဲ့အပေါ်မှာဘယ်လိုအမြင်ရှိပါလဲ
UNFC ကသူကအပြစ်ပြည်လုံးကျုပ်အပြစ်ခတ်ရဆေးဆိုတာသူကတပြည်လုံးတန်တန်တက်ရမယ်လို့သူတို့ကဆိုလိုတာဒါပေမဲ့စတက်ဆိုလိုတာအဲ့အ
ပြစ်ကြောင့်မို့သတင်းတွေအပြီးမှာတင်ပြသွားဖို့ရှိပါတယ်တခါမြန်မာဒီမိုကရေစီအသွင်ကူးပြောင်းရေးနဲ့ပတ်သက်တဲ့နိုင်ငံခြားဒီပညာရှင်တွေရဲ့အမြင်တွေကိုလည်းတင်ပြသွားဖို့ရှိပါတယ်အခုတော့စနေနေ့မနက်ခင်းထိပ်တန်းရောက်နိုင်ငံတကာသတင်းတွေကိုကိုကျော်သိန်းနဲ့မဆူမြတ်မွန်တို့ကပြောပြပေးပါအောင်ဗျာ
အမေရိကန်ပိုင်ဂူဝမ်ကျွန်းကိုပဲဖြစ်ဖြစ်တခြားအမေရိကန်နိုင်ငံတခုခုဒါမှမဟုတ်မဟာမိတ်နိုင်ငံတခုခုကိုပဲဖြစ်ဖြစ်ချင်းချောက်လာမယ်သို့မဟုတ်တိုက်ခိုက်လာမယ်ဆိုရင်မြောက်ကိုရီးယားခေါင်းဆောင်အနေနဲ့အချိန်မဆိုင်မဲနှောင့်နှေးရသွားစေရမယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကမြောက်ကိုရီးယားကိုသတိပေးစကားထပ်ပြောလိုက်ပါတယ်အမေရိကန်ကိုစပြီးတိုက်ခိုက်လာမယ်ဆိုရင်လွန်ခဲ့တဲ့ရက်တွေအတွင်းသူပြောခဲ့တဲ့သတိပေးစကားတွေပေါ်မြောက်ကိုရီးယားအနေနဲ့အပြေအဝနားလည်မယ်လို့သူမျှော်လင့်နေကြောင်းနယူးဂျာစီပြည်နယ်ကသူ့ရဲ့ကောက်ကွင်းမှာသတင်းတော့တွေကိုမစ္စတာထရမ့်ကပြောပါတယ်ကျွန်တော်ပြောခဲ့တာရဲ့လေးနက်မှုကိုသူတို့အပြေအဝနားလည်မယ်လို့ကျွန်တော်မျှော်လင့်ပါတယ်ကျွန်တော်ပြောတာဟာတကယ်ယူရချင်းနဲ့ပြောတာဖြစ်ပါတယ်လို့မစ္စတာထရမ့်ကဆိုပါတယ်မြောက်ကိုရီးယားကမစင်စားမစင်ကြင်မဲ့လှုပ်လာမယ်ဆိုရင်စီအေးရတုံ့ပြန်လှုပ်ဆောင်မှုလုံးဝအဆင်သင့်ဖြစ်နေပြီလို့တောက်ကြနေမနေ့ပိုင်းက Twitter လူမှုကွန်ရက်စာမျက်နှာမှာမစ္စတာထရမ့်ကရေးပါတယ်ကင်ဂျွန်ဝန်အနေနဲ့တခြားလမ်းကြောင်းတစ်ခုကိုရွေးမယ်လို့မျှော်လင့်နေကြောင်းလဲသူကရေးထားပါတယ်။မြောက်ကိုရီးယားနဲ့အမေရိကန်တို့အနေနဲ့တိုက်ခိုက်မယ်ဆိုတဲ့စကားတွေကိုပြောနေမယ်စား။တန်တမာရေးနီလန်းကိုဥတီထားဖို့ကုလသမဂ္ဂကတောင်းဆိုထားပါတယ်။တစ်ဖက်နဲ့တစ်ဖက်အပြန်အလှန်ဆက်ပြီးစကားဆစ်ထိုးနေတဲ့အပေါ်ကုလသမဂ္ဂအနေနဲ့စိုးရိမ်နေလို့မယ်လို့ကုလသမဂ္ဂဒွေးမှူးချုပ်အန်တိုနီယိုဂေါဒရက်စ်ပြောခွင့်ရစတီဖင်ဒူဂျာရစ်ကတောက်ကြနေမှာတဲ့နောက်တွေကိုပြောပါတယ်။တရုတ်နိုင်ငံကတော့မြောက်ကိုရီးယားကအမေရိကန်နေမျိုးကိုအရင်တွားတိုက်လို့အမေရိကန်ကလက်တုံပြန်ရင်မြောက်ကိုရီးယားဘက်ကနေဝင်ကူမှာမဟုတ်ဘူးလို့တောက်ကြနေထုတ် The Global Times သတင်းစာအရီဒါအပေါ်မှာရေးထားပါတယ်
။အမေရိကန်နဲ့မြောက်ကိုရီးယားကြားမှာစစ်ရေးတင်းမာမှုတွေကြောင့်ပြီးခဲ့တဲ့ရက်ပိုင်းတွေကကြာဆင်းခဲ့တဲ့အမေရိကန်အစိုးရဈေးတွေတောက်ကြတိကတော့အနည်းငယ်ပြန်တက်ခဲ့ပါတယ်။ New York အစိုးရဈေးကွက်မှာ S&P နဲ့ Dow Jones ရဈေးတွေဟာဒသမ1ရာခိုင်နှုန်းလောက်တက်ခဲ့ပြီးတော့ Nasdaq အညွန့်ကိန်းဟာလည်းဒသမ64ရာခိုင်နှုန်းလောက်ဈေးအတက်နဲ့ဈေးပိတ်ခဲ့ပါတယ်။အစောပိုင်းကတော့ဒီ London နဲ့ Paris အစုရှယ်ယာဈေးကွက်တွေမှာအဓိကရှယ်ယာဈေးတွေ100ရာခိုင်နှုန်းလောက်ဈေးအကျနဲ့ပိတ်သွားခဲ့ပါတယ်။ဟောင်ကောင်နဲ့တောင်ကိုရီးယားတို့မှာတော့100ရာခိုင်နှုန်းနီးပါးရှယ်ယာဈေးတွေကျခဲ့ပါတယ်။ American နဲ့ North Korea ကြားမှာအပြန်အလှန်စကားဆက်ထိုးနေကြတဲ့အတွက်ပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းကမ္ဘာတဝန်းအစုရှယ်ယာဈေးတွေကျဆင်းခဲ့လို့ဒေါ်လာ1 trillion နီးပါးဆုံးရှုံးခဲ့ပါတယ်။
ပိုင်းနိုင်ငံဆိုင်ရာညင်းပွားနေတဲ့တောင်တိုးပင်လယ်တွေကလူလုံးကျွန်းတူတစ်ခုနားမှာအမေရိကန်စစ်တမောတစ်စင်းခုံမုံသွားတဲ့ပေါ်လုံးဝမချေနှက်တဲ့ကြောင်းတရုတ်နိုင်ငံကတောက်ကြနေမှာပြောလိုက်ပါတယ်အမေရိကန်စစ်တမော USS John S. McCain ဟာတရုတ်နိုင်ငံကဥပဒေတွေကိုချိုးပေါက်ခဲ့တဲ့ကြောင်းတရုတ်နိုင်ငံချုပ်ချာအာဏာနဲ့လူညုံရေးကိုချိန်ချောက်ခဲ့တဲ့ကြောင်းတရုတ်နိုင်ငံသားဝန်ထမ်းတွေရဲ့ဘေးကင်းလူညုံရေးကိုထိခိုက်စေခဲ့တဲ့ကြောင်းတရုတ်နိုင်ငံရဲ့ဌာနရဲ့ထုတ်ပြန်ချက်တစ်ခုမှာပြောထားပါတယ်တရုတ်ပြည်ထက်ကအမေရိကန်စစ်တင်းဘောကိုဂျာတာပရိနေမှာတွေ့လိုက်ပြီးသတိပေးပြီးတော့မောင်းထုတ်ခဲ့တယ်လို့လည်းထုတ်ပြန်ချက်ကဆိုပါတယ်။အမေရိကန်စစ်ဖက်အနေနဲ့နိုင်ငံတကာဥပဒေကခွင့်ပြုထားတဲ့အတိုင်းတင်းဘောသွားလာတာလေရင်ပြန်တန်းတာနဲ့လုပ်ငန်းဆောင်တာတွေကိုဆက်လုပ်သွားမှာဖြစ်တယ်လို့အမေရိကန်တာဝန်ရှိသူတွေကပြောပါတယ်။တောင်တိုးပင်လယ်တစ်ခုလုံးဒီဘက်ကိုပိုင်တယ်လို့ပြောထားတဲ့တရုတ်ကအဲဒီလိုလှုပ်ဆောင်ချက်မျိုးတွေကိုအစဉ်တစိုက်လိုကန့်ကွက်လာတာပါ။
American ဒုသမတ Mike Pence ဟာ Colombia, Argentina, Chile နဲ့ Panama နိုင်ငံတွေစီသွားတဲ့ခရီးစဉ်ကိုတနည်းအနေနဲ့မှစတင်မှာဖြစ်ပါတယ်။ Trump အစိုးရအတွင်းစံတမရေးရန်ထိတ်တန့်ရာထူးအများအပြားကိုမခန့်အပ်နိုင်သေးချိန်မှာနိုင်ငံခြားခေါင်းဆောင်တွေနဲ့တွေ့ဆုံဖို့ဒုသမတကနိုင်ငံခြားခရီးစဉ်တွေသွားနေရတာဖြစ်ပါတယ်။အရင် Obama အစိုးရလက်ထက်ကဆောင်ရွက်ခဲ့တဲ့ကိစ္စအများအပြားကိုသမ္မတ Donald Trump ကပြောင်းလဲပြစ်နေချိန်မှာ ဒုသမရာပန့်စ်ကနိုင်ငံသားခေါင်းဆောင်တွေကိုအမေရိကန်ရဲ့မူဝါဒအပြောင်းလဲအကြောင်းရှင်းပြနေရပုံလဲရပါတယ်။ကိုလံဘီယာနိုင်ငံသားလို့ရှိရင်ဒုသမရာဟာကာတာဟေနာနဲ့ဘိုဂတာမျိုးတွေကိုတွားမှာဖြစ်ပါတယ်။ကိုလံဘီယာအစိုးရနဲ့ FARC တပုံတွေကြားဆောင်ရွက်နေတဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေကိုလေ့လာမှာဖြစ်တယ်လို့နိုင်ငံထဲမှာကိုကင်းထုတ်လုပ်မှုကြားဆင်းအောင်လို့ဘိန်းအစားကိုကာစိုက်ပျိုးနေတဲ့အစီအစဉ်တွေကိုလည်းလေ့လာမှာဖြစ်ပါတယ်။ချီလီနိုင်ငံရောက်ရင်တော့ Pacific ရဲ့ဝန်ဒေသနိုင်ငံများကုန်သွယ်ရေးသဘောတူစာချုပ် TPP ကနေပြီး American ရုတ်တရက်နှုတ်ထွက်တဲ့ကိစ္စကိုဒုသမရပန့်ရှင်းပြရလိမ့်မယ်လို့မျှော်လင့်ရပါတယ်။တရုတ်နိုင်ငံနဲ့ဂျွန်လာရုံးကမှတန်တမာဆက်ဆံရေးတည်ထောင်ခဲ့တဲ့ပနားမနိုင်ငံကိုသွားပြီးရင်တော့ဒုသမရရဲ့ခီးစဉ်အဆုံးသတ်မှာပါ။ဒါအမေရိကဒေသမှာတရုတ်ရဲ့ကုန်သွယ်မှုအခန်းကဏ္ဍတိုးမြင့်လာချိန်မှာအမေရိကန်ဒုသမရသွားရောက်တာဖြစ်ပါတယ
်။ UAE American Sun မနေ့ထက်မြန်မာဘာသာစီစဉ်နေကိုမနေ့6နိုင်ကနေ9နိုင်အထိစိုင်းဒိုမီတာ32 kHz 932ကစိုက်တိုမီတာ40 kHz 9433ညစိုက်တိုမီတာ48 kHz 6785ဒုတိယနိုင်ငံဝတ်မှာစိုင်းလက်မီတာ190 kHz 1505တို့ကနေပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီရီကနေစနေမနေ့ဖက်သတင်းများကိုတိုက်ရိုက်ဆက်လက်ထုတ်လွှင့်နေပါတယ်ဂျပန်ပြည်နယ်မြောက်ပိုင်းမှာစစ်တပ်အင်အားတိုးမြင့်ချထားလိုက်တဲ့ဆိုတဲ့သတင်းပေါ်ဆိုရင်းနဲ့ကြောင်းမြန်မာနိုင်ငံလူ့ခွင့်ရေးအခြေအနေဆိုင်ရာကုလသမဂ္ဂဒုစုံစမ်းစစ်ဆေးမှုရန်ကြီးလီကအဘူလာ၁၇ရက်နေ့စွဲနဲ့ထုတ်ပြန်ကြတဲ့ခုမှာပြောထားပါရယ်ဒီအခြေအနေဟာအဓိကစိုးရိမ်ပေါ်ရာအကြောင်းတစ်ခုဖြစ်တဲ့အကြောင်းလူညုံရေးတပ်ဖွဲ့တွေအနေနဲ့အခြေအနေအားလုံးမှာထိနေနေသိမ့်လို့ဆောင်ပြီးရခိုင်ပြည်လူညုံရေးအခြေအနေကိုဂိုင်းတွယ်ဖြေရှင်းတာနဲ့အမျှလူ့အခွင့်အရေးကိုလေးစားလိုက်နာမှုရှိစေရေးအစိုးရအနေနဲ့အာမခံချက်ပေးရမှာဖြစ်ကြောင်းမင်းစံရင်းလေးရဲ့ထုတ်ပြန်ချက်မှာပြောထားပါရယ်ဒီကရက်နေ့အောက်တိုဘာလကမောင်တော်နဲ့ဘူးတီတော်မှာနေကြားဆောင်ရဲစခန်း၃ခုကိုတိုက်ခိုက်ခံရပြီးချိန်နိုဝင်ဘာလမှာနောက်ထပ်တိုက်ခိုက်မှုတွေဖြစ်ပြီးချိန်လူညုံရေးတပ်ဖွဲ့တွေကနေနေရှင်းလင်းရေးတွေလုပ်တာမှာဆိုးရွားတဲ့လူခွင့်ရေးချိုးဖောက်မှုတွေရှိခဲ့တယ်ဆိုတဲ့ဆိုဆွဲချက်တွေပေါ်တို့အနေနဲ့အထူးသဖြင့်ဆိုရင်လည်းကြောင်းမင်းစံရင်းကြီးကပြောထားပါတယ်အခုလိုစစ်တဲ့အင်အားတိုးမြင့်ချထားတဲ့ပေါ်ရခိုင်ပြည်သားပါတီ ENP ကတော့ကြိုးဆိုပါတယ် ENP ခေါင်းဆောင်တွေနဲ့တပ်မတော်ကောင်ကြီးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်တို့ဩဂုတ်လ9ရက်နေ့ကတွေ့ဆုံပြီးရခိုင်ပြည်အရေးဆွေးနွေးခဲ့ကြပြီးတော့နောက်တနေ့မှာပဲတပ်အင်အားတိုးမြင့်ချထားတာပါတန်ရာတို့မြင့်ချထားလိုက်ပြီးတဲ့နောက်ဘောင်တော်မှာထုတ်ပြန်ထားတဲ့ပုံမှန်144ညမထရအမိန့်ကိုနောက်ထပ်2လတန်းတိုးလိုက်တယ်လို့ရသီတော်မြို့နယ်ရင်းကနေရာတချို့မှာလည်းညမထရအမိန့်ထုတ်ပြန်သွားဖို့ရှိတယ်လို့ရခိုင်ပြည်နယ်စစ်အုပ်ဖွဲ့အတွင်းရေးမှူးဦးတင်မောင်စီက VOE ကိုပြောပါတယ်
တနင်္ဂနွေလုံးအပြည့်ခတ်ရက်ဆဲရဲသဘောတူစာချုပ်လက်မှတ်ရေးထိုးဖို့အတွက်ညီညွတ်သောတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFC ကတောင်းဆိုထားတဲ့အချက်၈ချက်ထဲက၄ချက်ကိုအစိုးရညီညွတ်ရေးကော်မရှင်နဲ့ UNFC တို့ကြားမှာသဘောတူနိုင်ခဲ့ကြပါတယ်။ညီညွတ်ရေးကော်မရှင်နဲ့ဒီ UNFC ကိုယ်စားလှယ်အဖွဲ့ကြား၂ရက်ကြာဆွေးနွေးညှိနှိုင်းခဲ့ပြီးတဲ့နောက်မှာသဘောတူခဲ့ကြတာပါ။သဘောတူနိုင်ခဲ့တဲ့အချက်၄ချက်ကတော့အစိုးရနဲ့တပ်မတော်ကတနင်္ဂနွေလုံးအပြည့်ခတ်ရက်ဆဲကြောင်းစတင်ကြေညာဖို့ပင်လုံစိတ်ဓာတ်နဲ့အညီဖက်ဒရယ်ပြည်ထောင်စုကိုတည်ထောင်ဖို့အစိုးရလွှတ်တော်တပ်မတော်ကိုယ်စားလှယ်တွေတစုတိုင်းရင်းသားလက်နက်ကိုင်ကိုယ်စားလှယ်တွေတစုနိုင်ငံရေးပါတီနဲ့တိုင်းရင်းသားကိုယ်စားလှယ်တွေတစုပါဝင်တဲ့သုံးပွင့်ဆိုင်ဆွေးနွေးပွဲကျင်းပဖို့27ရာစုပင်လုံကထွက်ပေါ်လာတဲ့အချက်အပေါ်မှာအခြေခံပြီးဖွဲ့စည်းပုံအခြေခံဥပဒေအပါအဝင်ဥပဒေတွေရေးဆွဲပြဋ္ဌာန်းဖို့ဆိုတဲ့အချက်တွေဖြစ်ပါတယ်။သဘောတူဖို့ကြံနေသေးတဲ့၄ချက်ကိုလည်းနှစ်ဖက်ကြားဆက်ပြီးတော့ဆွေးနွေးသွားကြမှာဖြစ်ပါတယ်။27ရာစုပင်လုံတတိယကြိမ်ညီလာခံကိုဒီနှစ်ကုန်ပိုင်းလောက်ကျင်းပဖို့ခန့်မှန်းထားပြီးတော့အဲ့ဒီမတိုင်ခင်မှာ UNFC အနေနဲ့NCA မှာလက်မှတ်ထိုးနိုင်ပြီးတော့ညီလာခံတက်နိုင်လိမ့်မယ်လို့မျှော်လင့်တဲ့အကြောင်းနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်က UNFC ကိုညီငယ်ရေးကော်မရှင်ဥက္ကဋ္ဌကနေတဆင့်သတင်းစကားပါခဲ့ပါတယ်
။ညီပေါ်နိုင်ငံမှာဒီမိုကရေစီအမြင့်တွေလာနေတာကိုတွေ့ရတဲ့အတွက်ဝမ်းသာတဲ့အကြောင်းအိန္ဒိယချင်းအိန္ဒိယနိုင်ငံသားရဲ့ဝန်ကြီးဆူရှမာဆော်ရတ်ကတောက်ကြနေမှာပြောလိုက်ပါတယ်။နီပေါ်နိုင်ငံကအင်ရှင်တိလက်ခံကျင်းပတဲ့15ချိန်မြောက်ဘင်းစတိတ်ထိပ်သီးအစည်းအဝေးတက်ဖို့နီပေါ်နိုင်ငံကိုရောက်နေချိန်ကတ်မန်ဒူးမြို့တော်မှာကျင်းပတဲ့290ပြည့်အိန္ဒိယလွတ်လပ်ရေးနေ့ခမ်းနားမှာမစ်ဆော်ရော့စ်ကအဲ့လိုပြောတာပါနီပေါ်နိုင်ငံဟာဒီမိုကရေစီနိုင်ငံထူထောင်ဖို့ပထမဆုံးအခြေခံဥပဒေကို2015ခုနှစ်ကမှပြဋ္ဌာန်းခဲ့တာပါလွန်ခဲ့တဲ့65နှစ်ကျော်မှာခင်မီနိုင်ငံတစ်ခုထူထောင်ဖို့စလုပ်ခဲ့ကြတဲ့ကဆိုရင်စစ်ပွဲနဲ့ဂျုံနဲ့ဗီယက်နမ်တော်မှာအစုအဝေးလိုက်တပ်ဖြတ်မှုဖြစ်ခဲ့ကြီးမားတဲ့ငလျင်လှုပ်ခတ်မှုတွေရင်ဆိုင်ခဲ့ရတဲ့နီပေါ်နိုင်ငံအနေနဲ့2015ခုနှစ်မှာအခြေခံဥပဒေပြဋ္ဌာန်းနိုင်တာဟာတမိုင်းဝင်အစဉ်တစ်ခုပါဆယ်စုနှစ်တစ်ခုကြာမော်ဝါဒီတွေရဲ့ပုံကန်ထားကြမှုအဆုံးသတ်ခဲ့ပြီးကြတဲ့ကဆိုရင်နီပေါ်နိုင်ငံဟာနှစ်ပေါင်းများစွာနိုင်ငံရင်းပဋိညင်မှုတံကိုခံခဲ့ရပါတယ်
အင်ဒိုနီးရှားနိုင်ငံမှာတော့မီးလောင်နိုင်လောက်အောင်ပူပြင်းတဲ့နေရာပေါင်း100ကျော်လောက်ရှိတယ်လို့ခန့်မှန်းထားတဲ့အတွက်နောက်ထပ်တောမီးလောင်ကျွမ်းမဲ့အခြေအနေတွေအတွက်ကိုပြင်ဆင်နေကြပါတယ်ပူပြင်းတဲ့ရာသီတွေဟာဒီနှစ်အတွင်းမှာစံချိန်တင်အောင်များလာတာပါ Rau, Jama, Tang Sumatra, Anau Kalimantan, Tang Kalimantan, Binary Ma, Yebo Chini, Jinya Tavare, Tommy Lamu Bang, Tia Shese, Jojang Twalare, Migo Mwerego, the Anau Kalimantan, Sumatra, Sare, Myoji, Limu, Ma, Shushai, Nijayabare. The Aku, the Tommy Langjuan Muriha, Ajin Tommy Langley Machine, Ashipine, Tiba, Piana Nibare, Tibetana, Velo Shimless Raswinibu, Tamrago, Tang Sutare, with the Baba Pawinjin Saya, Winjiga, Piovarishi.
Direct from Washington, the voice of America, COA. Sunini Menekin, Titayom, Yumanen, and Gardinigo, Kujotine, Masumimono, Pyojaka Jarawa, Aguro, CE, Chinchamu, Chinigo, Tinset Babame, Marian the Maraton, Tram, Ne, Yokuria Ruja, CE, Chinchau, the Kahari, Pientan, Sapioni Jazze, Pibi. A good chain tea, Yamatuadi Wau, a good loop, Yosuja Bog, a banning, and Mia Biaga swing each other loo. Dima Mugo, see Nilane Pishinlo Miau, so be Pioni Javare. Could you do thing at Susie Tempia Tarawa?
Yoguriaga, American Gusabi, Takaila, Ledum Jambu, American Sipper and Ine, Alo Sendin Pientabi Vilo, the Maradona Tramga, Taujani Manabai, Tritama Jivare. American by Guam Chung, Ganlon Pinlebingo. ပေတင်းတုံးကြီးလေးလုံးစက်တိုက်တက်လို့ဘူးအစီအစဉ်ကိုအချောတန်နေပြီလို့မြောက်ကိုရီးယားကပြောပြီးတဲ့နောက်မစ္စတာထရမ့်ကအဲ့ဒီလိုရေးတာပါမစ္စတာထရမ့်တွစ်တာမှာရေးပြီးတစ်ချိန်ထဲမှာလို့ပဲမြောက်ကိုရီးယားဘက်ကလည်းကိုရီးယားကျွန်းဆွယ်ကိုဘုံတလုံးလောက်ပဲကြာလာပါစေအဲ့ဒါဟာနျူကလ িয়ার ဆက်ပွဲကိုဦးတည်သွားမယ်လို့နိုင်ငံပိုင်သတင်းဌာနကနေပြောပါတယ်ကွမ်ဂျွန်းကအမေရိကန်လီဒါအခြေစိုက်စ တရင်တော့တွေကိုတောက်ကြနေမှာပြောပါတယ
် We feel safe here right now and that's what this continuous bomber presence does it assures our allies and deters our adversaries there
ဒီနေရာမှာဘုံကျဲလေနေမပြတ်ရှိနေတဲ့အတွက်ဘေးကင်းလုံခြုံတယ်လို့ကျွန်တော်တို့ခံစားရပါတယ်ဒါကကျွန်တော်တို့မဟာမိတ်တွေ address စိတ်အေးစေပြီးရန်သူတွေကိုတွန်းဆုတ်စေပါတယ်ဒီနေရာကိုမြောက်ကိုရီးယားကတိုက်ခိုက်လာနိုင်ခြင်းအလားအလာမရှိဘူးဆိုတာပြီးခဲ့တဲ့ရက်ပိုင်းကပဲနိုင်ငံသားရေးဝန်ကြီး Rex Tillerson ကဒီမှာပြောသွားပါသေးတယ်
။အမေရိကန်နဲ့မျိုးကိုအရင်သွားတိုက်လို့အမေရိကန်ကလက်တုံပြန်ရင်မြောက်ကိုရီးယားကိုဝန်ကူပေးမှာမဟုတ်ဘူးဆိုပြီးတရုတ်နိုင်ငံကလည်းတောက်ကြနေမှာပဲပြောထားပါတယ်။တောက်ကြနေထို့နိုင်ငံပိုင် Global Times သတင်းစာမှာပါတဲ့အ ਈ ဒါအပေါ်မှာအဲ့ဒီလိုရေးထားတာဖြစ်ပြီးမြောက်ကိုရီးယားကအရင်သွားတိုက်ရင်တရုတ်နိုင်ငံအနေနဲ့ကြားနေဖို့လည်းအဆိုပြုထားပါတယ်။ဒါပေမဲ့လေကင်ဂျွန်အွန်းအစိုးရကိုဖြုတ်ချဖို့ယူရခြင်းနဲ့အမေရိကန်နဲ့တောင်ကိုရီးယားတို့ပေါင်းပြီးစီရေးအကြလှုပ်လာရင်တော့တရုတ်အနေနဲ့ဝင်ဆက်ဖက်ရမယ်လို့လည်းရှင်းထားပါဗျ။ဒီအခြေအနေကိုတစ်ကမ္ဘာလုံးကစောင့်ကြည့်နေကြပြီးကမ္ဘာခေါင်းဆောင်တွေကလည်းအလင်းတင်တိုင်းဒီကိစ္စကိုထည့်ပြောနေကြတာပါ။တစ်ဖက်နဲ့တစ်ဖက်စကားလုံးတွေနဲ့စစ်ထိုးနေကြတာမရက်သေးတဲ့အပေါ်စိုးရိမ်မိပေမဲ့စစ်ဖြစ်တဲ့အထိရောက်မယ်လို့တော့ထင်မှားတဲ့အကြောင်းဂျာမန်ဝန်ကြီးချုပ်အင်္ဂလာမာကဲကပါလီမြို့မှာတောက်ကြနေကပြောပါတယ
် ich glaube das und bin fest überzeugt dass eine eskalation der sprache nicht zu einer lösung
စကားရည်နဲ့စစ်ထိုးနေကြတာကပဋိပက္ခအတွက်အဖြေရမယ်လို့ကျမတော့မယုံကြည်ပါဘူးစစ်ရေးနည်းနဲ့လောက်တာကလည်းအဖြေဖြစ်မယ်လို့ကျမမထင်ပါဘူးဒါပေမဲ့မြောက်ကိုရီးယားနဲ့ပတ်သက်ပြီးဆုံးဖြတ်ချက်တွေချထားတာနဲ့အမျှကုလသမဂ္ဂလုံခြုံရေးကောင်စီမှအဆက်မပြတ်လှုပ်ဆောင်သွားရမယ်လို့ကျမယူဆပါတယ
်ရုရှားနိုင်ငံကလည်းစီပရိပခအန်ဒရယ်ဟာတိတ်ကိုကြီးမားလွန်ပြီးအမေရိကန်နဲ့မြောက်ကိုရီးယားကြားအပြန်အလှန်ချင်းချောက်ပြောဆိုနေတာတွေပေါ်တိတ်ကိုစိုးရိမ်နေကြောင်းတောက်ကြနေမှာရုရှားနိုင်ငံသားရေးဝန်ကြီးဆာဂီလာဗရော့ဖ်ကပြောပါတယ
် Вы знаете нашу позицию мы не приемлем ядерной северной Кореи обладающей
ядерным оружием ကျွန်တော်ရဲ့ရည်ရွယ်ချက်ကကြည့်ကြတဲ့အတိုင်းပါပဲမြောက်ကိုရီးယားကိုနျူကလ িয়ার လက်နက်ပိုင်တဲ့နိုင်ငံတစ်ခုမဖြစ်စေချင်ပါဘူးမြောက်ကိုရီးယားမှာလူပေါင်းများစွာဘေးဒုက္ခရောက်စေမဲ့ပြင်းထန်တဲ့ပဋိပက္ခမဖြစ်အောင်တားဆီးဖို့ရွေးချက်နဲ့တရုတ်နိုင်ငံနဲ့ကျွန်တော်တို့ပူးပေါင်းအဆိုပြုထားတာတွေရှိပါတယ်။အကြောင်းမဟုတ်စွာပဲမြောက်ကိုရီးယားနဲ့အမေရိကန်ကြားစကားဆွေးနွေးတာကအလွန်ကျွံဖြစ်လာနေပါပြီ။အဆုံးမှာတော့စင်ကြီးလုံးတရားကအသာရသွားမယ်လို့ကျွန်တော်မျှော်လင့်ပါတယ်
။ဒီတော့တွင်မှာပဲဂျပန်နိုင်ငံကတော့သူတို့မှာရှိတဲ့ PAC-3 Patriot ဒုံးခွင်ဒုံးတွေကိုနိုင်ငံအနောက်ပိုင်းမှာတောက်ကြနေကပဲရွှေ့ပြောင်းချထားလိုက်ပါတယ်။ဂျပန်နိုင်ငံကိုကြော်ပြီးဂွမ်ကျွန်းကမ်းလွန်ပင်လယ်ကိုဒုံးကျည်တွေနဲ့ပစ်ဖို့စီစဉ်နေပြီလို့မြောက်ကိုရီးယားကပြောထားပြီးတဲ့နောက်အခုလိုဒုံးခွင်းဒုံးတွေရွှေ့ထားလိုက်တာပါဂျပန်ဟာအမေရိကန်ရဲ့အဓိကမဟာမိတ်နိုင်ငံတစ်ခုဖြစ်ပြီးအမေရိကန်တပ်ဖွဲ့ဝင်9000နီးပါးဂျပန်နိုင်ငံမှာရှိနေပါတယ်ခင်ဗျာ
က ကိုကြိုကြိုသိန်းပြောပြခဲ့တာပါအခုတော့မြန်မာပြည်ဆိုင်ရာသတင်းတွေတင်ဆက်သွားပါမယ်မြန်မာဒီမိုကရေစီကူးပြောင်းမှုဖြစ်စဉ်တုံးသက်ဆွေးနွေးပွဲကိုနေပြည်တော်မှာဒီကနေ့ဒုတိယအနေဖြင့်ဆက်ပြီးကျင်းပမှာဖြစ်ပါတယ်ဒီမိုကရေစီအပြောင်းအလဲမှာစစ်တပ်ရဲ့အခန်းကဏ္ဍကဆွေးနွေးစရာတစ်ခုဖြစ်ပါဝင်နေပါတယ်စစ်တပ်ရဲ့လွှမ်းမိုးမှုတည်တည်စာရှိနေသေးတဲ့နိုင်ငံမှာအယတအစိုးရအပ တင်ပြပါမယ်
နေပြည်တော်မှာတုံးရက်ကျင်းပတဲ့မြန်မာဒီမိုကရေစီကူးပြောင်းမှုဖြစ်စဉ်သုံးသက်ဆွေးနွေးပွဲကိုတောက်ကြနေကစတင်ခဲ့ပါတယ်။ပြုပြင်ပြောင်းလဲရေးလုပ်တဲ့အခါအခက်အခဲတွေအများကြီးရှိတယ်ဆိုတာကိုနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကဆွေးနွေးပွဲဖွင့်ပွဲမိန့်ခွန်းထဲမှာပြောကြားသွားခဲ့ပါတယ်။မှန်ကန်တဲ့ပုံစံနဲ့တွားရင်တော့မှအားလုံးဟာချက်ချင်းလက်ငင်းကောင်းသွားဖို့ဆိုတာမဖြစ်နိုင်တဲ့အပြင်နေရာတိုင်းမှာအောင်မြင်မှုရဖို့မဖြစ်နိုင်တဲ့အတွက်အဖက်ဖက်ကကြိုးစားဖို့လိုတယ်လို့ဒေါက်တာဆန်းစုကြည်ကပြောပါတယ်ဒီမိုကရေစီစနစ်နဲ့ကိုက်ညီတဲ့စိတ်ဓာတ်မျိုးပြုပြင်မွေးမြူဖို့လည်းတိုက်တွန်းသွားပါတယ်။စစ်ဖက်အုပ်ချုပ်မှုမှအရက်ဖက်အုပ်ချုပ်ရေးတို့ဗဟုဦးစီးစနစ်မှဈေးကွက်စည်းဝါးရေးတို့စစ်ပွဲမှတည်ငြိမ်းချမ်းရေးစီတို့စတဲ့ခေါင်းစဉ်တွေနဲ့ဆွေးနွေးတဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးဆိုင်ရာဖိုရမ်မှာတမိုင်းပညာရှင်တွေနိုင်ငံရေးဆိုင်ရာကျွမ်းကျင်သူပညာရှင်တွေတန်တမန်တွေလည်းသူတို့ရဲ့အမြင်တွေကိုဆွေးနွေးဖလှယ်ကြပါတယ်။အာဏာရှင်အစိုးရတွေစစ်အစိုးရတွေရဲ့အုပ်ချုပ်မှုကနေဒီမိုကရေစီစနစ်ကိုအသွင်ပြောင်းခဲ့ကြတဲ့အင်ဒိုနီးရှားတောင်ကိုရီးယားနဲ့စပိန်နိုင်ငံတွေရဲ့အသွင်ပြောင်းလဲပုံတွေကိုတောက်ကြနေကဆွေးနွေးပွဲအတွင်းမှာကျွမ်းကျင်သူတွေကဆွေးနွေးသွားခဲ့ကြပါတယ်တနည်းကလေးနေကြရင်ဝင်ရောက်ဆွေးနွေးမဲ့ဗြိတိန်နိုင်ငံကန်တာဘရီခရစ်စ်ချာ့ချ်တက္ကသိုလ်ကတွဲဘက်ပါမောက်ခရှိုရန်ခေလ်ကမြန်မာနိုင်ငံအပြောင်းလဲနဲ့ပတ်သက်လို့သူ့ရဲ့အမြင်ကို VOA ကိုအခုလိုပြောပါတယ
် The really positive thing is we've had two elections in the country which have been relatively free and particularly the last one has also been fair
ဒီကောင်တဲ့အပြောင်းလဲတွေကတော်တော်လေးလွတ်လပ်တဲ့ရွေးကောက်ပွဲနှစ်ခုကျင်းပနိုင်ခဲ့ပါတယ်အထူးသဖြင့်နောက်ဆုံးကျင်းပခဲ့တဲ့ရွေးကောက်ပွဲဆိုရင်မျက်မျက်တရားရှိခဲ့တယ်အလုပ်ဖြစ်တဲ့လွှတ်တော်ပေါ်ပေါက်လာတဲ့လွှတ်တော်ရဲ့အခန့်ကဏ္ဍပိုးတိုးတက်လာတယ်တမရကကွေဦးစိုးရဲ့လက်အောက်မှာရှိတဲ့ဝန်ကြီးဌာနသုံးခုကလွယ်လို့ကျန်ဝန်ကြီးဌာနကဝန်ကြီးတွေဟာအနိုင်ရပါတီကရွေးချယ်ခံရတဲ့အရသာတွေဖြစ်ပါတယ်။အဲ့ဒီချက်တွေကိုကြည့်ရင်တော့ထင်သာမြင်သာအပြောင်းအလဲတွေလို့ပြောရမှာဖြစ်ပါတယ်။သတင်းလွတ်လပ်ခွင့်မှာလည်းတွေ့တက်မှုတွေတော့ရှိခဲ့ပါတယ်။အထူးသဖြင့်2015မတိုင်ခင်ကအခြေအနေနဲ့နှိုင်းယှဉ်ရင်တော့အပြောင်းအလဲကအများကြီးမဟုတ်ပေမဲ့2010မတိုင်ခင်အခြေအနေနဲ့ဆိုရင်တော့သိကြတဲ့အပြောင်းအလဲတွေဖြစ်ပါတယ်။
ဆယ်စုနှစ်ပေါင်းများစွာစစ်အစိုးရအုပ်ချုပ်မှုအောက်ရောက်ခဲ့တဲ့မြန်မာနိုင်ငံမှာအခုဒီမိုကရေစီပေါ်ဆောင်နေတဲ့အစိုးရအုပ်ချုပ်နေပေမဲ့စစ်တပ်ရဲ့လွှမ်းမိုးချုပ်ခိုင်မှုတွေရှိနေစေဖြစ်ပါတယ်။အရသာအစိုးရအပြေးအဝအုပ်ချုပ်နိုင်ဖို့နဲ့ပတ်သက်လို့မေးခွန်းထုတ်စရာတွေရှိနေစေဖြစ်တယ်လို့လည်းတွဲဘက်ပေါင်ပေါက်ခရှိုရန်ခေလ်ကပြောပါတယ်
We know where the peace process is supposed to go towards. But when we look at democratization, I think the whole agenda becomes much more...
ညီညာရေးဖြစ်စဉ်ဘယ်ကိုဦးတည်တဲ့ဆိုတာအလုံးစီပါဒါပေမဲ့ democracy အစဉ်ကူးပြောင်းမှုကိုကြည့်ရင်အစီအစဉ်တစ်ခုလုံးကပြဿနာဖြစ်နေလို့ထင်ပါတယ်။အရသာအစိုးရအပြေအဝအထုနိုင်တဲ့အခြေအနေရအောင်ဘယ်လိုကြီးမှန်းချက်တွေထားသလဲဆိုတာပြပြသားသားမတွေ့ရပါဘူး။
လွှတ်တော်မှာတမရော်သားကိုစလေ25ရာခိုင်နှုန်းနေရာပေးထားတဲ့ဖွဲ့စည်းပုံနဲ့ပဲ2020ရွေးကောက်ပွဲကိုကျင်းပသွားမှာလားဆိုတာကလည်းနောက်ထပ်မေးခွန်းတစ်ခုဖြစ်တယ်လို့သူကပြောပါတယ်။ NLD အစိုးရအနေနဲ့ပထမ9နှစ်သက်တမ်းမှာဘလို့အမွေအနှစ်တွေခြံထားခဲ့ခြင်းတည်းလဲဆိုတာကိုစဉ်းစားဖို့လိုအပ်မယ်လို့သူကထောက်ပြပါတယ်။ဒီမိုကရေစီအသွင်ပြောင်းမှုမှာစစ်တပ်ပါဝင်နေတဲ့အခန်းကဏ္ဍနဲ့ပတ်သက်လို့နိုင်ငံတော်လုံခြုံရေးအကြံပေးပုဂ္ဂိုလ်ဦးတောင်ထွန်းကတော့သူ့ရဲ့သဘောထားကို VOA ကိုအခုလိုပြောပါတယ်။
Well, there has been a lot of cynicism expressed from the Observatory. We are working to...
ဒါနဲ့ပတ်သက်လို့အပြစ်သဘောမြင်ပြောကြတာအများကြီးရှိပါတယ်။ကျွန်တော်တို့လက်တွဲလုပ်နေတာဘာကြောင့်လဲဆိုတော့ကျွန်တော်တို့ဟာတခီးတဲကိုအတူတွားနေကြတဲ့သူတွေဖြစ်လို့ပါ။
တောက်ချာလေးကဆွေးနွေးပွဲမှာပါဝင်ဆွေးနွေးခဲ့တဲ့နိုင်ငံတော်ကာကွယ်ရေးတပ်ကတို့ပြည်တွင်းနဲ့ပြည်ပရေးရာဌာနကအကြီးအကဲဗိုလ်မှူးကြီးအောင်မြင့်ဦးကတော့အရသာအစိုးရအနေနဲ့ပြဿနာတွေနဲ့ရန်တွေကိုကာကွယ်နိုင်မှာမဟုတ်တဲ့အတွက်တမရော်ဟာအစိုးရရဲ့အစိတ်အပိုင်းတစ်ခုဖြစ်တဲ့လို့ဆွေးနွေးပါတယ်။အဲဒီနောက်ပိုင်းမှာမှစစ်တပ်ရဲ့အခန်းကဏ္ဍကိုညှိနှိုင်းယူရမယ်လို့ဆွေးနွေးသွားခဲ့တဲ့အကြောင်းသတင်းတောက်ဂျိုးဖရီမန်ကပြောပါတယ်ရှင်
။မဆုမြတ်မွန်တင်ပြခဲ့တာပါခင်ဗျာ။ညီညွတ်သောတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFC နဲ့အစိုးရညီညွတ်ရေးကော်မရှင်တို့ရဲ့နှစ်ရက်ကြာဆွေးနွေးပွဲကနေအချက်၄ချက်သဘောတူညီမှုရလိုက်တယ်ဆိုပေမဲ့ UNFC အနေနဲ့NCA အပြည့်အစာချုပ်မှာလက်မှတ်ထိုးဖို့စိန်ခေါ်မှုတွေဆက်ရှိနေဦးမယ်လို့တိုင်းသားလိလာသုံးသက်သူတချို့ကညင်ကြပါတယ်ဒီအကြောင်းကိုဆက်လက်နားဆင်နေပါတယ် UNFC ရဲ့နိုင်ငံရေးဆိုင်ရာညှိနှိုင်းဆွေးနွေးရေးကိုယ်စားလှယ်အဖွဲ့ DPN နဲ့အစိုးရညီညွတ်ရေးကော်မရှင်တို့ရန်ကုန်မြို့အမျိုးသားပြန်လည်တင်မြှင့်ရေးနဲ့ညီညွတ်ရေးဗဟိုဌာနမှာဩဂုတ်လ10ရက်နဲ့11ရက်နေ့ကြာဆွေးနွေးကြတာပါ NCA စာချုပ်မှာလက်မှတ်ထိုးနိုင်ဖို့UNFC ဘက်ကတင်ပြတောင်းဆိုထားတဲ့အချက်၈ချက်တည်းက၄ချက်ကိုတော့ညီညွတ်ရေးကော်မရှင်ကသဘောတူလက်ခံခဲ့တယ်လို့ UNFC တာဝန်ရှိပုဂ္ဂိုလ်တူက VOA ကိုပြောခဲ့ပါတယ်။သဘောတူညီချက်ရတယ်ဆိုတဲ့၄ချက်ကတော့အစိုးရနဲ့တက်မတော်ကတနိုင်ငံလုံးအပြစ်ခတ်ရက်စဲကြောင်းစတင်ကြေညာပေးဖို့ပင်လုံစစ်တပ်နဲ့အညီဖက်ဒရယ်ပြည်ထောင်စုကိုတည်ထောင်ဖို့အစိုးရလွှတ်တော်တက်မတော်ကိုယ်စားလှယ်တွေပါတဲ့အစုရဲ့တိုင်းသားလက်နက်ကိုင်ကိုယ်စားလှယ်တွေပါတဲ့အစုနဲ့နိုင်ငံရေးပါတီတိုင်းသားကိုယ်စားလှယ်တွေပါတဲ့အစုစတဲ့သုံးမွင့်ဆိုင်ဆွေးနွေးပွဲကျင်းပဖို့22ရာစုပင်လုံကနေထွက်ပေါ်လာတဲ့အချက်ပေါ်အခြေခံပြီးဖွဲ့စည်းပုံအခြေခံဥပဒေရေးဆွဲပြဋ္ဌာန်းဖို့ဆိုတဲ့အချက်တွေပါဝင်တာဖြစ်ပါတယ်။အခုလိုသဘောတူညီချက်ရတဲ့၄ချက်ထဲမှာပါတဲ့အစိုးရနဲ့တက်မတော်ကတနိုင်ငံလုံးအပြစ်ခတ်ရစဲကြောင်းစတင်ကြေညာပေးဖို့ဆိုတဲ့အချက်ဟာတက်မတော်ဘက်ကအလွယ်တကူလိုက်လျောဖို့မမြင်မိကြောင်းဂျာမနီနိုင်ငံမှာနေထိုင်တဲ့တိုင်းသားဖက်ဒရယ်ရည်လိလသုံးသပ်သူစိုင်းဝမ်ဆိုင်းကပြောပါတယ
်။ UNSC ကသူကအပြစ်ပြည်လုံးကျုပ်အပြစ်ခတ်ရစဲဆိုတာသူကတပြည်လုံးတန်တတန်တက်ရမယ်လို့သူတို့ကဆိုလိုတာ။ဒါပေမဲ့စစ်တပ်ဆိုလိုတာအဲ့ဒီအပြစ်ခတ်ရစဲကျွန်တော်တို့ကြေညာမယ်ဒါပေမဲ့ကျွန်တော်နဲ့လက်မှတ်ထိုးထားတဲ့လူတွေပဲပတ်တယ်မယ်။မထိုးတဲ့လူတွေမှာပတ်သက်ဘူးစစ်တပ်ကအဲ့လိုမျိုးရက်တီတဲ့မျိုးရှိတယ်လေအဲ့လိုပြည်လုံးကျအပြစ်ခတ်ရစရီကိုတော့စစ်တပ်လိုက်လျောမယ်လို့ကျွန်တော်မထင်ဘူး
21ပင်လုံညီလာခံကထွက်ပေါ်လာတဲ့အချက်တွေပေါ်အခြေခံပြီးဖွဲ့စည်းပုံပြင်ဆင်ရေးဆိုတဲ့အပိုင်းမှာလည်းအဖို့တိတွေရှိနိုင်တယ်လို့ဆိုင်းဝမ်ဆိုင်းကသုံးသပ်ပါတယ
်ကျွန်တော်ထင်တာကတကယ်အရေးကြီးဆုံးအခြေခံဖြစ်တဲ့ဒီဖက်ဒရယ်နိုင်ငံတည်ဆောက်ရေးဆိုတဲ့နေရာမှာအဲ့တမတော်ဘက်ကအဲ့ဒါကိုတကယ်ကိုလူလူချင်းချင်းလဲလျော်လျော်ရှိတဲ့ပုံမပေါ့ဘူးဖွဲ့စည်းပုံပြည်စီရေးဆိုလို့ရှိရင်တော့စီတင်ပွဲရလာတဲ့အချက်လက်တွေနဲ့ပြည်စီမယ်ဆိုတာကစက်တက်ကအဲ့ဒါကိုလက်ခံနိုင်မှာမလားဆိုတာအများကြီးဒီဟာဖြစ်နေရှိတာပေ
ါ့ UNFC ကတော့သူတို့တောင်းဆိုထားတဲ့ရှစ်ချက်မရဘူးဆိုရင် NCA စာချုပ်ကိုလက်မှတ်ထိုးမှာမဟုတ်ဘူးလို့တောက်လျှောက်ပြောလာခဲ့တာပါကျန်တဲ့၄ချက်ထဲမှာဘယ်လောက်ထိအလျော်အတင်းလုပ်နိုင်မလဲဆိုတာကလည်းမေးခွန်းထုတ်เสียဖြစ်နေတယ်လို့ဆိုင်းဝမ်ဆိုင်းကဆိုပါတယ်
ဒီနေ့ဆီအတင်ထားတဲ့စီပုစလုံးတဘောတူမှာတော်တော်ဆိုင်ထိုးနိုင်မှာသူကအဲ့လိုသူကပြောပြီးသားအောင်ကျွန်တော်ဆင်နာတော့အဲ့ဒီ GMC ပေါ့နော်ကော်မတီမှာအဲ့နှစ်ဦးနှစ်ဖက်လက်ခံတဲ့နိုင်ငံသားကြားဝင်ဖြန့်ဖြီးတဲ့လူပုဂ္ဂိုလ်အဖွဲ့အစည်းတွေပါဖို့ဒါမှအဓိပ္ပာယ်ရှိမှာပေါ့ဆိုတဲ့အခါကျတော့ NLD ကတော့လက်ခံကျင်ပါတယ်လေဒါပေမဲ့စစ်တပ်ဖက်ကတော့လက်ခံကျင်တဲ့ပုံစံတို့တိတ်မတွေ့ရဘူးလို့တော့တို့တော့ဒီလိုပြောတော့
UNFC နဲ့ညီညာရေးကော်မရှင်တို့ဆက်လက်ဆွေးနွေးဖို့ကြံနေတဲ့အချက်တွေကတော့အပြစ်ကရစေးရေးဆိုင်ရာစီးမြင့်နဲ့တပ်ပိုင်းဆိုင်ရာကျင့်ဝတ်စောင့်ကြည့်ရေးလမ်းညွှန်နဲ့တပ်နေရာခြားရာရေးအပြစ်ကရစေးရေးဆိုင်ရာပူးတဲစောင့်ကြည့်မှုကော်မတီမှာနိုင်ငံတကာကုလသမဂ္ဂပါဝင်ရေး NCA နဲ့ပတ်သက်လို့မပြေလည်တာရှိလာရင်နိုင်ငံတကာဥပဒေပညာရှင်တွေပါတဲ့ဖြန့်ပြေးရေးကော်မရှင်ရဲ့အဆုံးဖြတ်ကိုခံယူရေးအကြီးအကဲတရံစာတာထုတ်ယူမှုစီမံကိန်းတွေကိုဒေသခံပြည်သူတိုင်းသားလက်နက်ကိုင်တွေနဲ့ညှိနှိုင်းဆောင်ရွက်ရေးစတာတွေပါဝင်ပါတယ်အဲ့ဒီအချက်ရှိချက်ကိုနှစ်ဖက်သဘောတူခဲ့ရင် UNFC က NCA ကိုလက်မှတ်ထိုးမှာဖြစ်ပါတယ
်။အစိုးရရဲ့ဝန်ထမ်းခံထားရေးမူဝါဒတွေပွင့်လင်းမြင်သာမှုရှိဖို့ပြီးခဲ့တဲ့ရက်ပိုင်းအတွင်းဆန္ဒပြတောင်းဆိုမှုပေါ်ပေါက်ခဲ့ပါတယ်။အစိုးရရဲ့ဝန်ထမ်းခံထားရေးမူဝါဒပွင့်လင်းမြင်သာမှုအတိုင်းအတာနဲ့ပတ်သက်လို့စနေနေ့ညဓာတ်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးဖို့ VOA ရဲ့တယ်လီဖုန်းနံပါတ် 1-239-382-999 လေးကိုဆက်သွယ်နိုင်သလို email လိပ်စာ bamis@voanews.com ကိုလည်းဆွေးနွေးလိုတဲ့အကြောင်းအရာဖြစ်ဖြစ်တယ်လီဖုန်းနံပါတ်ဖြစ်ဖြစ်ကြိုတင်ပေးပို့ထားစီကြပါတယ်။ပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါလိမ့်ရှင
်။ဒီကနေ့စနေည VOA ဓာတ်ရိုက်လေလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးလိုတဲ့သောတာရှင်တွေမိမိတို့ရဲ့ဖုန်းနံပါတ်ကိုကြိုတင်ပေးပို့နေပါတယ်။အခုတော့တွေ့ဆုံမေးမြန်းခန်းကိုနားဆင်ရပါမယ်။မြန်မာနဲ့ EU တန်တမာရေးကူးသန်းဆက်ဆံမှုအပြည့်အဝဆက်လုပ်ခဲ့တဲ့2013ခုနှစ်မှာ EU ဥရောပသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာပထမဦးဆုံးတန်မာကြီးဖြစ်တောင်းဝန်ထမ်းခဲ့တဲ့ Mr. Roland Kobia ဒီလကုန်မှာသူ့ရဲ့၄နှစ်တာတောင်းဝန်ကုန်ဆုံးတော့မှာဖြစ်ပါတယ်။မြန်မာနိုင်ငံကနေပြန်လည်မထွက်ခွာခင် VOA ရဲ့ရန်ကုန်ရုံးဝဲတာဝန်ခံဒေါခင်မျိုးသက်ကတွေ့ဆုံမေးမြန်းရမှာသူကိုယ်တိုင်တွေ့မြင်ခဲ့ရတဲ့မြန်မာနိုင်ငံရဲ့အသွင်ကူးပြောင်းကာလရဲ့အနေအထားနဲ့စိန်ခေါ်မှုတွေနဲ့ပတ်သက်လို့အခုလိုစပြောပါဗျ
It is a daunting task to embark on such deep
မြန်မာနိုင်ငံရဲ့ဒီမိုကရေစီအသွင်ကူးပြောင်းချိန်မှာတွေ့ကြုံရတဲ့စင်ခုံမှုတွေဟာကြီးမားကျယ်ပြန့်ပြီးတော့နှဆိုင်လာတဲ့အတွက်ဖြည့်ရှင်းဖို့ရာတိတ်ကိုခက်ခဲတာကိုတွေ့ရပါတယ်။ကျွန်တော် EU တမတ်ကြီးအဖြစ်တာဝန်ထမ်းဆောင်ခဲ့တဲ့၄နှစ်တာကာလကိုပြန်ကြည့်ရင်မြန်မာနိုင်ငံမှာနိုင်ငံရေးကစပြီးတော့ပြည်ပြင်ပြောင်းလဲဖို့လုပ်နေတာဟာအတော့ကိုချီးကျူးဖို့ကောင်းပါတယ်။အတိတ်မျက်နှာစာကိုလှန်ပစ်ပြီးတော့နိုင်ငံသစ်ဖြစ်လာဖို့ဖြည့်ဖြည့်နဲ့မှန်မှန်တည်ဆောက်နေတာတွေ့ရပြီးတော့ဒါတကယ်ကိုကြီးမားတဲ့လုပ်ရပါဒါကိုကျွန်တော်တို့ EU ကပံ့ပိုးပေးနေတာနဲ့အချိန်ထဲမှာပဲအချိန်နဲ့အမျှလုပ်ကံဆောင်ရွက်နေတာတွေကိုတွေ့လို့လေးစားမိပါတယ်။အထူးသဖြင့်ပြီးခဲ့တဲ့နှစ်တွေအတွင်းလှုပ်ဆောင်ခဲ့တာတွေကိုပါ။တခູ່ကမြန်မာနဲ့ EU ဟာအခြေအနေအတော်တူပါတယ်။ EU ထဲမှာလည်းအကူပြောင်းကာလကိုဖြတ်တန်းနေရတဲ့နိုင်ငံတွေရှိပါတယ်။ဒါကြောင့်ကျွန်တော်တို့ဟာမြန်မာနိုင်ငံနဲ့ပတ်သက်ရင်လေးစားမှုနဲ့အပြုသဘောဆောင်တဲ့ချဉ်းကပ်မှုမျိုးကိုပဲအမြဲလှုပ်ဆောင်ပါတယ်။
ကျမသတိချမိတာတခုကိုပြောရရင် righteous တရင်ဆောင်မတခုတည်းမှာတာမတ်ကြီးရဲ့ပြောဆိုချက်တွေကိုကိုးကားထားတာတွေ့ရပါတယ်။ရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းရဲ့ YBS အတွက်ဘတ်စကားအစည်း2000ဝယ်တဲ့ကိစ္စပွင့်လင်းမြင်သာမှုမရှိဘူးဆိုတဲ့ဝေဖန်မှုတွေတာမတ်ကြီးကစီးပွားကူတန်းဝန်ကြီးဦးတန်းမြင့်ကိုပုံကိုရေးအရာပေးတဲ့စာထဲမှာလူလူအတွက်လောက်ကင်ဆောင်ရွက်မှုတွေနဲ့ပတ်သက်ပြီးမြင်သာထင်သာမရှိတာကိုပြောထားတယ်ဆိုတာတွေနဲ့ပတ်သက်ပြီးသိပါရစေ
။ Sure.Well, first, as you say, this was a private letter from the European Union and on behalf of all the ambassadors of European countries to the Minister of Commerce. It was not a letter of complaint.
It was okay, but I'm also going to say that the government has been doing this for a long time. The EU has been doing this for a long time. The EU has been doing this for a long time. The EU has been doing this for a long time. The EU has been doing this for a long time. The EU has been doing this for a long time. The EU has been doing this for aကုန်သွယ်ရေးမူဝါဒဆိုင်ရာတွေကိုချမှတ်တဲ့နေရာမှာတိုးတက်လာစေဖို့ EU ကဘယ်လိုအကူအညီမျိုးကိုပေးနိုင်မလဲဆိုတာနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ကဝင်ကြီးနဲ့အစည်းအဝေးတွေအချင်းချင်းထိုင်ခဲ့ကြတော့ပါဆွေးနွေးမှုတွေမှာ EU ကပေးတဲ့အကြံဉာဏ်တွေနဲ့ပတ်သက်ပြီးတော့အတိအကျဖြစ်စေချင်လို့စာနဲ့ရေးပေးဖို့ဝင်ကြီးကပန်ကြားခဲ့တဲ့အတွက်အခုလိုစာနဲ့ရေးပြီးတော့ပေးခဲ့တာဖြစ်ပါတယ်ဒီစာကဝေဖန်တဲ့စာမဟုတ်ပါဘူးအကြံပေးတဲ့စာပါခင်ဗျားပြောသလိုဒီထဲမှာပွင့်လင်းမြတ်တာမှုပါပါတယ်လူလူအတွက်လောက်ကင်တဲ့စီမံကိန်းတွေနဲ့ပတ်သက်ပြီးတော့ဈေးပြန်စနစ်နဲ့လှုပ်ဆောင်တဲ့နေရာမှာထင်သာမြင်သာရှိဖို့လိုပါတယ်။ဒါနဲ့ပတ်သက်တဲ့ဥပဒေလှုပ်ထုံးလုပ်နည်းတွေဟာနိုင်ငံတကာစတန်နဲ့ညီဖို့လိုပါတယ်။ဒါလည်းမကပါဘူး။ပေးပို့တဲ့စာထဲမှာကဏ္ဍမျိုးစုံပါဝင်ပါတယ်။စက်မှုလုပ်ငန်းတွေ၊အောက်ခွန်ဌာနနဲ့ဝင်ငွေခွန်ဌာနလုပ်ငန်းတွေ၊ကုမ္ပဏီတွေအပြင်ညာနာမူပိုင်ခွင့်ဆိုင်ရာတွေအထိပါပါတယ်။တကယ်တော့ထင်သာမြင်သာရှိမှုဆိုင်ရာအခြေခံမှုတွေကိုတင်ပြထားတာပါ။ဒီဘတ်စကားကိစ္စကိုဥတီပြောတာမဟုတ်ပါဘူး။အခြေခံမူကိုခြုံပြီးတော့ပြောထားတာပါကျွန်တော်တို့အနေနဲ့မြန်မာနိုင်ငံအတွက်မှန်ကန်တဲ့ဥပဒေတွေချမှတ်နိုင်ဖို့နိုင်ငံတကာစံနှုန်းတွေနဲ့ကိုက်တဲ့ EU စံတွေကိုချပြတာဖြစ်ပါတယ
်။ဒါနဲ့ပတ်သက်ပြီးမြန်မာနိုင်ငံခေါင်းဆောင်တွေနဲ့လူမှုအတွက် EU ကဘယ်လိုအကြံဉာဏ်မျိုးများပေးချင်ပါသလဲ
Well I don't feel that we are here to give advices. I think we need to have a very open dialogue and we have to confront ideas but of course it's for Myanmar to take it
ကျွန်တော်တို့မြန်မာနိုင်ငံကိုလာတာအကြံပေးဖို့မဟုတ်ပါဘူးကျွန်တော်တို့ဟာမြန်မာခေါင်းဆောင်တွေနဲ့ပုံဝင်လေးလေးဆွေးနွေးပါတယ်လှုပ်တဲ့ idea တွေကိုပေးပါတယ်ယူဖို့လှုပ်ဆောင်ဖို့ဆိုတာမြန်မာတွေကိုယ်တိုင်ဆုံးဖြတ်အောင်ပါမြန်မာဟာ EU နဲ့အတော်တူပါတယ်လူမျိုးပေါင်းစုံဘာသာပေါင်းစုံစုပေါင်းနေတဲ့နိုင်ငံပါဒါကြောင့်အခုလိုအသွင်မတူတဲ့သူတွေအတူနေနိုင်အောင်လှုပ်ဆောင်နေတဲ့ EU ရဲ့စံနှုန်းမနာကိုယူမယ်ဆိုရင်မြန်မာနိုင်ငံရဲ့အနာဂတ်ဟာတိုးတက်ဖွံ့ဖြိုးလာနိုင်တယ်လို့ယုံကြည်ပါတယ
်အခုလက်ရှိမြန်မာအစိုးရလှုပ်ဆောင်နေတဲ့ငင်းချမ်းရေးလုပ်ငန်းစဉ်ပေါ်မှာတမတိကဘယ်လိုမြင်ပါသလဲရှင
် It's a very complex process. I have done
ဒါဟာတိတ်ကိုရှုပ်ထွေးတဲ့လမ်းစဉ်ပါ။နေပေါင်းများစွာနိုင်ငံပေါင်းများစွာမှလုပ်ကင်ခဲ့တဲ့ကျွန်တော်ရဲ့လုပ်သက်တလျှောက်မှာပြိပခါတွေငင်းချမ်းရေးလုပ်ငန်းစဉ်တွေအတော်များများကိုကြုံခဲ့ပါဝင်ပတ်သက်ခဲ့ရပါတယ်။မြန်မာနိုင်ငံရဲ့လုပ်ငန်းစဉ်ကအရှုပ်ထွေးဆုံးဆိုတာတွေ့ရပါတယ်။ဘာကြောင့်လဲဆိုတော့ပါဝင်ပတ်သက်နေတဲ့အဖွဲ့ကအတော်များသလိုတမိုင်းကြောင်းကလည်းအတော်ရှိပါတယ်။နောက်အချက်လက်အတော်များများကလည်းရှုပ်ထွေးမှုတွေရှိနေတာကြောင့်ပါဒါကြောင့်အခုငင်းချမ်းရေးလုပ်ငန်းစဉ်ကိုဦးစားပေးအနေနဲ့ဆက်ပြီးတော့လုပ်နေတာ၊ကင်နေတာကိုတွေ့ရတော့အတော့ကိုဝမ်းသာမိပါတယ်။လက်ရှိဆိုရကဒါကိုပထမဦးစားပေးအနေနဲ့လုပ်နေတာတွေအတွက် EU ကကြိုးစားပါတယ်။လိုအပ်တဲ့အကူအညီတွေကိုလည်းဆက်ပြီးတော့ပေးနေမှာပါ။ EU ကမြန်မာနိုင်ငံငင်းချမ်းရေးအတွက်နှစ်ပေါင်းများစွာအားပေးခဲ့တာပါ
။တော်ခင်မျိုးသက်ရဲ့တွေ့ဆုံမေးမြန်းချက်ဖြစ်ပါတယ်ခင်ဗျာ။VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6:00ကနေ9:00အထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက် 8:00 ကနေ9:00အထိတစ်ချိန်၊နေ့လယ်12:00ကနေနေခင်း1:00အထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6:00ခွဲကနေ9:00အထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9:00ကနေ10:00အထိအစီအစဉ်ကိုတော့ တိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါခင်ဗျာမြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ VOA မြေကြီးကန်ကစနေနေ့မနက်ခင်းအစီအစဉ်တွေကိုလက်ရှိထုတ်လွှင့်နေတဲ့လိုင်းနိုမီတာ30 40 50တို့ကနေမနက်9နာရီအထိဆက်ပြီးတော့တင်ဆက်သွားမှာဖြစ်ပါတယ်အခုဒုတိယပိုင်းနိုင်ဝဲအတွင်းမှာတော့မနက်ခင်းအင်္ဂလိပ်သင်ခန်းစာကိုနားဆင်ရမှာဖြစ်သလိုသိပ္ပံနဲ့နည်းပညာကဏ္ဍကိုတင်ပြသွားမှာဖြစ်ပြီးအမျိုးသမီးကဏ္ဍတင်ဆက်တဲ့အခါမှာတော့
It's going to scout ahead of a planetary surface rover to provide high resolution aerial images.
NASA အဖွဲ့မှတာဝန်ထမ်းဆောင်နေတဲ့မြန်မာအမျိုးသမီးဒေါ်မီမီအောင်နဲ့ပတ်သက်တဲ့အကြောင်းအရာလေးကိုနောက်ပိုင်းအမျိုးသမီးကဏ္ဍမှာတင်ပြပါမယ်။အခုတော့ကမ္ဘာမီဒီယာတွေမှာဖော်ပြနေတဲ့မြန်မာပြည်ဆိုင်ရာအယ်ဒီတာအဘော်နဲ့သတင်းဆောင်မတွေကိုဦးကျော်စံသားကစူးစီးတင်ဆက်ထားတာပါ။အ
ောင်ကျိုးတုတ်ခံထားတဲ့မြန်မာမီဒီယာဆိုတဲ့ခေါင်းစဉ်နဲ့ The diplomat မှာ Libby Hogan ကြီးသားထားတာကိုဥစွာတင်ပြလိုပါတယ်။မြန်မာနိုင်ငံမှာ Democracy စနစ်အရရေကောက်တင်မြောက်ထားတဲ့အစိုးရလက်ထက်သတင်းသမားတွေချင်းချောက်ခံနေရတာနိုင်ငံတွင်းတချို့နေရာတွေကိုသွားသတင်းယူခရိန်တားဆီးပိတ်ပင်ခံရတာတွေသတင်းမှောင်ချတာတွေဟာမယုံကြည်နိုင်စရာတွေဖြစ်ပါတယ်။ DVB သတင်းဌာနကသတင်းသမား2ဦး၊ဒီအရာဝတီက2ဦး၊ TNL ဖြုတ်လုပ်တဲ့မူရစီမီရှုဘွဲအပြန်မတရားအစင်းဥပဒေပုံမှန် 18 အရဖမ်းဆီးခံရပါတယ်။ဒီဥပဒေဟာမြန်မာအစိုးရနဲ့စစ်တပ်တို့အနေနဲ့တိုင်းဒေသနယ်မြေတွေထဲမှာသူတို့ကိုဆန့်ကျင်တယ်လို့ထင်သူတွေကိုပုံမှန်တပ်ဖမ်းဆီးနေတဲ့ဥပဒေတွေဖြစ်တယ်လို့ HRW က Phil Robertson ကဆိုပါတယ်။ယခင်စစ်အစိုးရလက်ထက်ကမရှိခဲ့တဲ့သတင်းလွတ်လပ်ခွင့်ဟာဒေါန်ဆန်းစုကြည်ဦးဆောင်တဲ့ NLD အစိုးရလက်ထက်မှာရလာလိမ့်မယ်လို့မျှော်လင့်ခဲ့ကြပေမဲ့အခုတော့မလွတ်လပ်ဖက်သတင်းသမားတွေအဖမ်းခံရပါတယ်။သတင်းအလုပ်လုပ်နေတော့အဖမ်းခံရတဲ့သတင်းသမားအရေအတွက်ဟာဂျွန်လာကဆက်လို့အခုချိန်ထိ9ဦးဆီလာခဲ့ပြီးဖြစ်ပါတယ်။ဒါအပြင်66ဂါဂျီလို့ခေါ်တဲ့internet ပေါ်မှာအစီအဖြစ်မှုနဲ့ဆွဆွခံရတဲ့အမှုပေါင်းလဲ2013ကနေ2015အထိခုနှစ်မှုသာရှိခဲ့ပေမဲ့ယမန်နှစ်တုန်းကဆိုရင်38မှုတိရှိလာခဲ့ပါတယ်အခုချိန်ထိဒေါအောင်ဆန်းစုကြည်ကတော့ဒီကိစ္စတွေမှာတစုံတရာဝင်ရောက်ပြောကြားခြင်းမရှိသေးပါဘူးသတင်းသမားတွေကကွယ်ရေးအတွက်လှုပ်ရှားတောင်းဆိုနေတဲ့သတင်းသမားတူကတော့အထူးသဖြင့်တပ်မတော်ဟာမီဒီယာတွေကိုစစ်ကြင်ညာတိုက်ခတ်နေရလို့ဆိုရတယ်ဒီလိုဖိနှိပ်ချုပ်ချယ်မှုတွေရှိနေတဲ့အတွက်အနာဂတ်သတင်းသမားမျိုးဆက်သစ်ပေါ်ဆောင်ရေးအတွက်လိကျင်းနေသူတွေဖို့စိုးရင်စရာဖြစ်တယ်လို့ယူဆနေကြသူတွေရှိသလိုတချို့ကလည်းဖိနှိပ်ချုပ်ချယ်ဖန်ဆီးမှုတွေဘယ်လိုပဲရှိစေလူငယ်သတင်းသမားတွေကတော့နောက်တော့မှမဟုတ်ဘူးလို့ပြောနေကြကြောင်းရေးသားထားပါတယ်ခင်ဗျာ။မွန်တော်ဒေသစစ်တပ်ချထားခြင်းဆိုတဲ့ခေါင်းစဉ်နဲ့ဒီ ARD မှာသုံးသပ်ထားတာကိုဆက်လက်တင်ပြလိုပါတယ်။ပြဿနာဖြစ်နေတဲ့ရခိုင်ပြည်နယ်စီကိုဒီပါတွင်စစ်တပ်ရင်တစ်ခုစစ်လွှတ်ဖို့မြန်မာစစ်ကောင်စုံတွေဆုံးဖြတ်ပြီးတဲ့နောက်ကြာသပတေးနေ့ကပြည်နယ်မြို့တော်စစ်တွေကိုစစ်တပ်ရောက်ရှိလာပါတယ်။မယူတောင်တန်းစစ်သွေးကြွစခန်းစုံစမ်းရေးနဲ့မောင်တော်ဒေသကာကွယ်ရေးအတွက်တပ်မတော်ကအစီအမြင့်လှုပ်ဆောင်နေတယ်လို့အမျိုးသားအကြံပေးပုဂ္ဂိုလ်ဦးတောင်ထွန်းကဆိုပါတယ်ဒီလိုစစ်တပ်စစ်ထွန်းမှုဟာဗိုလ်ချုပ်ကြီးမင်းအောင်ဟန်ရဲ့ရခိုင်မျိုးသားပါတီခေါင်းဆောင်တွေတွဲဆုံပြီးနောက်ဖြစ်လာတာပါမကြသေးခင်ကရခိုင်တိုင်းရင်းသားမျိုးနွယ်စုတစ်ခုဖြစ်တဲ့မျိုးလူမျိုး6ဦးအသက်ခံရပြီးနောက်ရခိုင်နဲ့မျိုးတိုင်းရင်းသားတွေဟာအိုးအိမ်ဆွန့်ပစ်ပြီးတော့ထွက်ပြေးနေကြတာပါရခိုင်နိုင်ငံရေးလောကသားတွေကဒီအခြေအနေကိုအထူးစိုးရင်ပြီးဗိုလ်ချုပ်ကြီးမင်းအောင်ဟန်နဲ့အရေးပေါ်တွဲဆုံခင်တောင်းဆိုခဲ့ရတာဖြစ်ပါတယ်ဒါဟင်မျိုးသားပါတီခေါင်းဆောင်တွေဟာပထမဦးစွာနိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကိုချဉ်းကပ်ခဲ့ပေမဲ့တွေ့ဆုံခွင့်ရဖို့မရဖို့ဆိုတာဆင်းဆင်းလင်းလင်းမသိရသေးပါဘူး။ဒေါအောင်ဆန်းစုကြည်ကလည်းပြည်ထောင်ရေးနဲ့နယ်စပ်လုံခြုံရေးဝန်ကြီးတွေနဲ့ဒီလုံခြုံရေးပြဿနာကိုပဲတွေ့ဆုံဆွေးနွေးနေပါတယ်။အခုတက်မတော်အကြီးအကဲနဲ့တွေ့ဆုံပြီး48နာရီအတွင်းမှာပဲတက်မ33ကလက်နက်အင်အားအပြည့်စုံတပ်ဆင်ထားတဲ့တပ်ဖွဲ့ကိုဒါသီဥဒုဆွေးရနေတဲ့ကြားထဲကလေရင်နဲ့ရခိုင်ပြည်နယ်ကိုဆီလွှတ်ခဲ့တာဖြစ်ပါတယ်။သူအနေနဲ့ရခိုင်ပြည်နယ်ကတိုင်းရင်းသားတွေကိုအပြေးဝအကာအကွယ်ပေးသွားမယ်။တရားမဝင်လာရောက်တဲ့လမ်းကြောင်းတွေကိုစောင့်ကြည့်မယ်။မယူတောင်တန်းဟာစစ်သွေးကြွတွေရဲ့ခြေကုပ်စခန်းမဖြစ်အောင်လှုပ်ဆောင်မယ်လို့တချို့ကြီးကပြောကြောင်းတွေ့ဆုံဆွေးနွေးရမှာပါဝင်ခဲ့တဲ့ ANP ခေါင်းဆောင်တွေကရှင်းပြပါတယ်။ဒီမယူသို့မဟုတ်မယူတောင်တန်းမှာမွတ်စလင်ရိုဟင်ဂျာ300လောက်ဟာပြည်ပအထောက်ပံ့စစ်စင်တန်းတက်နေကြတယ်လို့အာရှထောက်လှမ်းရေးသတင်းရင်းမြစ်တစ်ခုက ARD ကိုကြောင်းကြခဲ့ပါတယ်။ဒီဒေသအတွင်းစစ်တပ်ရဲ့ထိုးစစ်ဟာလူခွင့်ချိုးဖောက်မှုတွေအများကြီးရှိခဲ့တယ်လို့ဆွဆွဲမှုတွေခံရတယ်ဆိုတဲ့ကြောင်းရေးသားထားပါခင်ဗျာ။
ဦးကျော်စံသာတင်ပြခဲ့တာပါအခုတော့ American Indian 3အင်္ဂလိပ်သင်ခန်းစာကိုဒလလတန်းကပို့ချမှာဖြစ်ပါတယ
်ဒီနေ့မင်းတင်ပြမယ် Indian အသုံးက
Close Call
ဖြစ်ပါတယ်စာလုံးပေါင်းက CLOSE close ka kata ni da CALL khora khora so lo sakai thun yin dai yai dibe ka lo kat pi khora bo idiom si lwe tewa dibe ka di niya ma andie ga ni ti ti kle lwet da ko so da ba kan kaung lo le mtin le din lwet twa de tabo myo bo di thong ne pat de lo George ko pi de u ma ko na sin chi cha ya aw
we were very lucky as we got out of our house before it was burned down. It was a very close call.
Chino ro tik ko kan kaung ni ain de ain long bi long pya ma cha kin chino ro thwet pi nai ge de li let ma tin li din lwet twa ge de lo de bi ya ba de u ma ko naw ta khaw na sin chi cha ya aw
We were very lucky as we got out of our house before it burned down. It was a very close call.
And the Iran is the Gli Lutagus Pyoji, idiom Atomia, Belutumle.
Close call.
Lupiolu Yavari. Eragaro, Diginimine, Jimpia Gere, idiom Atome Pipari.
Tolana Danga Nibiro, American idiom, though, English Zago, Tendagarawa, a good car, and with the Migana would ten subame. Inga Jubo ma Susan Lilago, Natownase ma Lutime, Jubo doa yene do. Mandu me kind of drone, Yahayin Temugo, Ted Dwimbebo, NASA Corps, American Agada, Susan Yi Puega, Pinsinivare, D Mars 2020 Rover Mission Makulo, to Lutinamu, Yolinde, Mars Scouting Helicopter, NASA Ye, GPL, Duga Corre, Tana Guega, Chuza Niyama, Arisiman Gengu, Usan Ne Dugaro, Yama, Mutumi, Mamimi on Pibare, Agada, Susan Lila Yima, Kulo, Mamimi on Usamune Patalu, ဒီသတင်းမှရဲ့မြို့သမီးခန္ဓာမှာတော်လလတန်းတင်ပြထားပါတယ် You can bend but never break me cause it only serves to make me more determined to achieve my final goal
Having nothing fancy right in life compared to you know the more privileged countriesYou do have
view of the နိုင်ငံတွေနဲ့ဆိုင်ကျမတို့နိုင်ငံကတိတ်ထွထွထွထွဘာမှမရှိပေမဲ့ကျမတို့မြင်တွေ့ရတဲ့ကောင်းကင်ပြင်ကြီးကတော့အတူတူပါပဲကောင်းကင်ပြင်မှာဘာရီများရှိနေမလဲနေစကြဝဠာစသဖြင့်ကဘာရီရှိကြတယ်လဲဒီမေကွန်းတွေဟာကနေ့အထိပါပဲတဘာဝနဲ့ပတ်သက်လို့တာမန်လူတွေမေးနေကြတဲ့မေကွန်းတွေပါကျမတို့လူသားတွေဘယ်ကစခဲ့ကြတယ်လဲကျမတို့ကဘာကြိုကြီးတစ်ခုတည်းတက်ရှိရှိတာလားဒီမေကွန်းတွေဟာကျမအတွက်သိကိုတည်လို့တဲ့ဆန္ဒပြင်ပြလာပါတယ်
။အဲ့ဒါကတော့ NASA ကအမေရိကန်အကာသစူဇန်လေးလာရေးဌာနရဲ့ကြောက်တက်ကောကယ်လီဖိုးနီးယားစစ်မှုတက္ကသိုလ်မှာ GPL လို့တူောက်ခေါ်တဲ့ Jet Propulsion Laboratory ဌာနမှာအင်္ဂါဂျိုကိုလွတ်တင်ဖို့စီစဉ်ရှိတဲ့ Mars Helicopter Project ကိုဦးဆောင်နေသူမြန်မာအမျိုးသမီးမတ်မီမီအောင်ပဲဖြစ်ပါတယ်။သူဟာ GPL ဌာနမှာထူးချွန်တဲ့မြို့သမီး14ဦးနဲ့တူဦးအပါအဝင်ဖြစ်ပြီးတော့သူအကြောင်းကိုအခုလိုဌာနရဲ့ website မှာဗီဒီယိုမှာဖော်ပြထားတာဖြစ်ပါတယ် GPL ဌာနမှာအမျိုးသမီးထူးချွန်သူ14ဦးလို့ရှိရမှာအာရှနိုင်ငံကမြန်မာအမျိုးသမီးမတ်မီမီအောင်အပါအဝင်ဗီယက်နမ်ကလျှစ်စီးပြေးဒုက္ခသည်အဖြစ်အမေရိကန်ကိုရောက်ခဲ့သူမယ်လနီချောင်းခမာနီလက်ချက်ကြောင့်ဖခင်ဖြစ်သူဆုံးရှုံးခဲ့သူကင်ဘောဒီးယားနိုင်ငံသူခနာရာအာလက်စ်နဲ့ဗီယက်နမ်မှာဆေးကုမျိုးကြာဆုံးပြီးအင်ဒိုနီးရှားဒုက္ခသည်စခန်းမှာတနေ့နေထိုင်ခဲ့ရကလျှစီးပြေးဒုက္ခသည်ဖြစ်ရောက်ရှိလာတဲ့ဟေဒီဟာမန်အဆရှိတဲ့အရှိတောင်အာရှကစီးပြေးဒုက္ခသည်တွေလည်းပါဝင်လာတွေ့ရပါတယ်။လက္ခဏာကိုတွားရောက်ဖို့စူးစမ်းခဲ့တဲ့ခီးစဉ်တွေမှာခီးစဉ်ကိုထိန်းချုပ်တဲ့စခန်းတွေမှာအမျိုးသမီးတွေပါဝင်မှုကတိတာစွာနှစ်ပါခဲ့ပြီမလို့လေ။ခုလိုရှေ့ဆောင်အမျိုးသမီး14ဦးတို့ရုပ်ပုံနဲ့တကွသူတို့ရာထူးတာဝန်တွေထမ်းဆောင်နေတာကိုမြင်တွေ့ရခြင်းအပြင်အကာသစူဇန်လီလာမှုမှာရှေ့တန်းကပါဝင်လာတဲ့ဒီအမျိုးသမီးတွေရဲ့ပုံရိပ်တွေဟာအားကြစရာကောင်းတယ်လို့ဆိုရမှာပါစက်ကြဝဠာကြီးမှာမစူဇန်မရှာဖွေရသေးတဲ့နေရာတစ်တွေကိုရှာဖွေရမှာအခုလိုညံရီထက်မြက်ထူးချွန်ပြီးအားကြစရာကောင်းလာတဲ့အမျိုးသမီး14ဦးကိုကြည်ကျင်အားဖြင့်ကမ္ဘာထွန်းကနိုင်ငံအမျိုးမျိုးကလာခဲ့ကြပြီမဲ့လို့လေကောင်းကင်မြေကြီးရဲ့အမခန်းဘွေရာကိုလီလာစူဇန်တဲ့အရေးအသွေးမှာတော့သူတို့တွေဟာအလုံးတူညီကြတာတွေ့ရတယ်လို့လေ JBL ရဲ့အဖွင့်စာမျက်နှာမှာဖော်ပြထားပါတယ်။မြန်မာမျိုးသမီးမမီမီအောင်ကတော့ အမေရိကန်အကာသစူဇန်လီလာရေးဌာန NASA မှ JPL ရဲ့ Autonomous System ဌာနမှလက်ထောက်ညွှန်ကြားရေးမှူးတူလည်းဖြစ်ပါတယ်။လောလောဆယ်သူဟာ Mars Ingenuity ကိုစူဇန်လီလာရမှတုံးနိုင်တဲ့ Mars Helicopter စီမံကိန်းမှ Manager တူလည်းဖြစ်ပါတယ်။သူကအမေရိကန်ပြည်ထောင်စုမှမွေးဖွားခဲ့ပြီးမိဘတွေကတော့သင်္ချာပညာရှင်နဲ့အစားအစာဆိုင်ရာဓာတုပညာရှင်တွေဖြစ်ခဲ့ပါတယ်။သူတဲ့နှစ်နှစ်ခွဲအရွယ်မှာ1980ခုနှစ်ဖြစ်တဲ့စစ်အာဏာသိမ်းပြီး၈နှစ်ကြာမှမြန်မာနိုင်ငံကိုမိသားစုပြန်ခဲ့ရမှာထိုစီမြန်မာနိုင်ငံမှာဒီမိုကရေစီခွင့်ရေးခေါင်းပါကစီရင်မွေးတည်ပြီးလူခွင့်ရေးချိုးဖောက်မှုတွေဖြစ်ပွားနေတာလည်းဖြစ်ပါတယ်။ဒါကြောင့်မို့သူတို့မိသားစုနေခဲ့ရတဲ့ဘဝနဲ့ပတ်သက်လို့အခုလိုသူကဗီဒီယိုမှာပြောပြခဲ့ပါတယ
်။ Life in Burma Myanmar now called is very different there were just very few things that were available to regular families
မြန်မာနိုင်ငံမှာနေထိုင်ခဲ့ရတဲ့ဘဝကတိတ်ကိုကွာခြားပါတယ်။တာမန်မိသားစုတွေတက်နိုင်တဲ့ပစ္စည်းကလည်းရှားပါတယ်။ကျမနေခဲ့တာကရိုးရိုးအိမ်ပါပဲ။ကျန်းပြင်ကတာမန်တလင်းဖြစ်ပြီးတော့အိမ်ရှိမှာရေတွင်းနဲ့ပါ။ကျမတို့စီမှာတီဗီမရှိပါဘူး။ရေဒီယိုဆိုလည်းကိုဖွင့်ကျင်တိုင်းဖွင့်နားထောင်လို့မရပါဘူး။တချို့ရက်တွေတချို့အချိန်တွေကျမကိုနားထောင်ကျင်တာတွေကိုနားထောင်ခဲ့ရပါတယ်
။အကျက်တဲတွေကြားကသူအသက်၁၇နှစ်အရွယ်မှာမိဘနှစ်ပါးဟာမလေးရှားတက္ကသိုလ်မှာအလုပ်ရခဲ့ကြရကသူကိုမလေးရှားရှိအင်္ဂလိပ်ကျောင်းတန်းကိုပို့နိုင်ခဲ့ပြီးမမီမီအောင်ဟာစာကျူးစာခဲ့တဲ့အတွက်ကြောင့်လေမိဘတွေကသူအသက်16နှစ်မှာသူ့ကိုအမေရိကန်ပြည်ထောင်စုကိုပို့ခဲ့တာဖြစ်ပါလေအမေရိကန်ပြည်ထောင်စုမှာသူဟာအီလီနွိုင်းတက္ကသိုလ်မှာ1988ခုနှစ်ကသိပ္ပံပွဲ့ရခဲ့ပြီး1990ခုနှစ်မှာတော့ကျက်စီအင်ဂျင်နီယာမဟာသိပ္ပံပွဲ့ကိုရရှိခဲ့တာဖြစ်ပါလေအင်္ဂါဂျိုဘောမှာစူးစမ်းလေ့လာဖို့2020မှာလွတ်တင်မဲ့ဂျိုဘောသွားယာဉ်တွေမှာမောင်းတူမဲ့ drone ယာဉ်အမျိုးအစားကိုတပါးပြီးပို့ဆောင်ဖို့ NASA ကပြင်နေတဲ့အဖွဲ့မှာသူကဥဆောင်နေတာဖြစ်ပါတယ်။သူတို့အဖွဲ့အနေနဲ့2020မှာအင်္ဂါဂျိုကိုလွတ်တင်မဲ့ rover cars စေရုပ်ယာဉ်နဲ့အတူ MSH လို့ခေါ်တဲ့ Mars Scouting Helicopter မောင်းတူမဲ့ drone ယာဉ်ကိုထည့်ပေးဖို့စီစဉ်နေတဲ့အကြောင်းကို2015ခုနှစ်ကကောက်တိတ်တက္ကသိုလ်ကကြီးမှုတဲ့ရှင်းလင်းပွဲမှာသူကအခုလိုတင်ပြသွားခဲ့ပါလေ
It's going to scout ahead of a planetary surface rover to provide high resolution aerial images. Okay, so the thought is for a high resolution camera to complementary to a rover, you know, be able to fly far ahead of the rover to get high resolution images.
အင်္ဂါဂျိုမျက်နှာပြင်မှာသွားနိုင်တဲ့ rover ရင်းကလေးလေ့လာဖို့ထွက်ခင်မှာမောင်းတူမဲ့ drone ယာဉ်ကသူ့မှာတက်ထားတဲ့ကင်မရာနဲ့ကောင်းကင်ဓာတ်ပုံတွေရိုက်ပို့ပြီးကြိုတင်ပြီးတော့စူးစမ်းပေးမှာပါ။မောင်းတူမဲ့ drone ရဟတ်ယာဉ်ကကြိုပြန်တမ်းပြီးပို့ပေးတဲ့ပုံတွေကို rover မှာရှိတဲ့စက်ကစစ်ဆေးပြီးတော့သိပ္ပံအချက်လက်တွေရယူဖို့ဘယ်နေရာကိုဘယ်အချိန်မှာဘာသူတေသနာအတွက်သွားတင်နေဘယ်နေရာကိုတော့မသွားတင်ဘူးဆိုတာကိုဆုံးဖြတ်နိုင်မှာဖြစ်ပါတယ်။အခုလိုသိပ္ပံဆိုင်ရာလေ့လာရေးအတွက်ရောစူးစမ်းစစ်ဆေးမှုတွေအတွက်ပါအကောင်းဆုံးဖြစ်အောင်လုပ်ပေးနိုင်မှာပါ
။အင်္ဂါဂျိုဘောမှာလွန်ခဲ့တဲ့9နှစ်ကစူးစမ်းလေ့လာဖို့စက်ရုပ်ရင်းတွေကို NASA ကလွတ်တင်ခဲ့ပြီးဖြစ်တဲ့အတွက်ကြောင့်လေသူတို့တီထွင်နေတဲ့မောင်းတူမဲ့ drone ယာဉ်ဟာအင်္ဂါဂျိုကိုစူးစမ်းလေ့လာရမှာစက်ရုပ်ရင်းကိုအထောက်အကူပြုစေမယ့်အကြောင်းလေ NASA သိပ္ပံပညာရှင်ဒေါက်တာဗဒီရာတင်က VOA ကိုရှင်းပြခဲ့ပါလေ
လွန်ခဲ့တဲ့9နှစ်လောက်ကအင်္ဂါဂျိုဘောကို Curiosity လို့ခေါ်တဲ့ကားစက်ရုပ်ကလေးတစ်ခုကိုတင်လိုက်ပြီးတော့အောင်မြင်စွာအဲ့ဒီပုံမှာအလုပ်လုပ်နိုင်ခဲ့ပါတယ်အခုလောလောဆယ်ရှိ Curiosity ဆိုတဲ့ robot စက်ရုပ်ကလေးကစမ်းပြီးတော့တွားနေရတဲ့ခါကျတော့အချိန်ကုန်ပြီးတော့လိုအပ်တဲ့သိပ္ပံအချက်လက်ကိုမရနိုင်ဖြစ်နေဒါကြောင့်စက်ရုပ်ကလေးသိပ္ပံအချက်လက်စုဆောင်းဖို့အတွက်ကိုစပြီးတော့လှိမ့်ပြီးတော့မမောင်းခင်မှာလေထဲမှာပြန်ပြီးကင်းထောက်တဲ့လေမြန်လေးတစ်ခုလွတ်လိုက်လို့ရှိလို့ရှိရင်ပိုကောင်းမယ်ဆိုတဲ့အစီအစဉ်ရှိခဲ့ပါတယ်အဲ့ဒါ1990လောက်တည်းက NASA ကနေပြီးတော့ဒီကင်းထောက်လေမြန်လေးတွေကိုပြန်ဖို့အတွက်စီစဉ်ရောဒီဇိုင်းရောအမျိုးမျိုးလုပ်ခဲ့တယ်ဒါပေမဲ့မလုပ်ဖြစ်ခဲ့ဘူးအဲ့တော့2020အင်္ဂါဂျိုစက်ရုပ်ယာဉ်ကလေးပေါ့နော် Mars 2020 Rover Mission လို့နာမည်ပေးထားတဲ့အဟုပြစ်တင်မှာဖြစ်ပါတယ်အဲ့ပြစ်တင်တဲ့အခါကျတော့အခုဘာလောက်ထားလဲဆိုတော့ NASA နေပြီးတော့ MHS Mars Scouting Helicopter ပေါ့နော် MSH ဆိုတဲ့ဟာကိုတွဲပြီးတင်ဖို့အတွက်ဒီ NASA Jet Propulsion Laboratory ဆိုတဲ့နေတော့အာကာသသိပ္ပံဌာနကွဲရနေပြီးတော့ကြိုးစားနေပါတယ် Mars Helicopter ဖနက်ထည့်တဲ့ဘူးအရွယ်လောက်ပဲရှိပြီးတော့သူက2ပေါင်လောက်ပဲလေးတယ်ဒီနေ့ကို 3 minutes လောက်ပဲပြန်တန်းချိန်ရှိတယ်။တနေ့ကိုမိုင်းဝက်တာတာခရီးလောက်ပဲရောက်နေနဲ့ဒီ helicopter လေးကိုသူတို့အခုဒီဇိုင်းလုပ်ပြီးတော့ဆင်ပြီးတော့စမ်းနေတာအောင်မြင်နေပါပြီ။ဒီ helicopter ကို2020 March March 2020 robot ကားစက်ရုပ်ကလေးနဲ့သိပ္ပံအချက်လက်တွေကိုပို့ပြီးတော့မြန်မြန်ဆန်ဆန်တိုင်းနိုင်အောင်ဆင်လိုက်တာဖြစ်ပါတယ်။လုံးကလေးဆင်းနှစ်လောက်ကလွတ်ခဲ့တဲ့ကားလေးနှစ်ချင်းရှိပါသေးတယ်။အဲ့ဒီဇင်းကဆိုလို့ရှိရင်တဲတဲ့နှစ်ပြီးတော့ဖုန်လေးတက်ပြီးလုံးဝတုံလို့မရတော့ဘူး။နောက်ဒီဇင်း curiosity နဲ့လုံနေပါတယ်။အဲ့တော့အဲ့ဒါမျိုးမဖြစ်အောင်လို့တဲရှိသလားကြောက်ရှိသလားဆိုတဲ့ဟာကိုဒီ helicopter လေးကအရင်သွားကြည့်နိုင်တယ်။ curiosity ကအခုဒီစက်စုတုံးပဲသိပ္ပံအချက်လက်တွေပြဿနာအဝေးမသွားနိုင်တောင်ဆန်းဆန်းမြောက်ဆန်းဆန်းနဲ့သွားရတာလေ။အဲ့တော့ဒီကင်းတောက်လေးမြန်လေးရှိတယ်ဆိုလို့ရှိရင် तू က scouting အရင်လုံနေမှာပေါ့နော်။ light အဲ့ဒီပဲဒီနေရာမှာကြောက်ရှိတယ်ဒီနေရာမှာကြောက်တုံးရှိတယ်ဒီကြောက်တုံးကြီးအပြင်စိတ်ဝင်စားဖို့ကောင်းတယ်ဒါကိုလေ့လာမလားဆိုချက်ချင်းဆုံးဖြတ်ဆုံးဖြတ်ပြီးလို့ရှိရင်ခြားတဲ့ direction ပေးလိုက်လို့ရဆိုတော့ဟိုသိပ္ပံအချက်လက်တွေစုဆောင်းဖို့အရန်ညံ့သွားလိမ့်မယ်ပေါ့နော
်အင်္ဂါဂျိုပေါ်မှာလေ့လာဖို့2020မှာ NASA ကလွှတ်တင်တဲ့ Rover Robot စိတ်ရုပ်ရင် mission နဲ့အတူမမီမီအောင်ဦးဆောင်တဲ့ MSH ကို Mars Helicopter Project ရဲ့ Mars Scouting Helicopter ဆိုတဲ့မောင်တူမဲ့ဒရုန်းရင်ကိုအတူစိတ်လို့နိုင်ပဲအလားလာလဲရှိတဲ့အတွက်ကြောင့်လေကောင်းကင်တမှုကျေကိုဆွလဲမလွတ်စဒံရမြည်ဒီဆိုတဲ့သူယောစကားဟာမြန်မာမျိုးသမီးတဦးရဲ့အကာသအောင်မြင်မှုကိုဖော်ကျူးရာရောက်ပါကြောင်းတင်ပြရင်းဒီသတင်းပတ်ရဲ့မြို့သမီးများကန္တာကိုနှီးကုန်းချုပ်အပ်ပါလေရှင
်
မြို့သမီးကဏ္ဍကိုနားဆင်ကြရတော့ပါအခုတော့သိပ္ပံနဲ့နီးပညာအစီအစဉ်မှာမြမကြောက်မြက်အပိုင်းချင်းကိုဒေါခင်မျိုးသက်ကတင်ပြထားပါလေ
ဒီတစ်ပတ်တော့မြမနိုင်ငံမှာထွက်တဲ့တွင်းထွက်ကြောက်မြက်တွေအကြောင်း GSC ကြောက်မြက်သင်တန်းကျောင်းကကြောက်မြက်ပညာရှင်ဆရာဦးတင်ကျော်တန်းကပြောပြပေးမှာပါ
ကြောင်မြတ်ဆိုတဲ့ definition ကတော့ပြောမယ်ဆိုတော့ခြေပြန့်တယ်လို့ပြောလို့ရပါတယ်အခုနောက်ပိုင်းဆိုရင်သူကရှားပါတော့တော့လူတွေတံမိုးထားတော့ဆွဲဆောင်မှုရှိတော့ဘယ်ရောက်တူမဆိုကြောင်မြတ်လို့တော့မှခေါ်ရင်တဲ့သဘောမျိုးဖြစ်နေတယ်ဒါပေမဲ့တကယ်တကယ်တိတိကျကျပြောရရင်တော့ကြောင်မြတ်လို့ခေါ်ဖို့ဆိုရင်တကယ်တမ်းဒါကတွင်းတွက်တဘာဝတွင်းတွက်ဖြစ်ရပါမယ်တော့လူလောက်တာမဖြစ်ရပါဘူးနောက်သူ့မှာခုနလိုပဲပေါ့ရှားပါမှုရယ်ကြံ့ခိုင်တည်မြဲမှုရယ်ရှားပါမှုရယ်ဒါဒီချင်းဆုံးရပြည့်စုံသွားပါမယ်။ဟောတော့ကျွန်တော်ဘာမှဒီမှာလဲကြောင်းမြဲဆိုတာကြောင်းမြဲလို့သတ်မှတ်တာခုနစိင်ပရမညာနီလာကြောက်စိင်နောက်တစ်ခါတခြားရောင်စုံကြောက်တည်ရှိတယ်။ကြောင်းမြဲကိုမေတ္တမူပရမညာနီလာလို့မကြီးတဲ့ကြောင်းမြဲအာလုံးတွင်းတွက်အာလုံးပြပါတွင်းတွက်အာလုံးကိုကြောင်းမြဲလို့ပဲသတ်မှတ်ပါတ
ယ်။မြန်မာနိုင်ငံမှာအဓိကထွက်တဲ့ကြောင်းမြဲတွေကဘာတွေပါလဲ
။အဲရေပုံကပြောမယ်ဆိုလို့ရှင်တော့ကြောင်မြတ်အစုံထွက်တယ်လို့ပြောလို့ရပါတယ်။ဒါပေမဲ့ချွင်းချက်အနေနဲ့ကျွန်တော်ပမာဒီမှာများမထွက်ပါဘူး။မထွက်ဘူးဆိုတာကျွန်တော်ကမတွေ့သေးတာလေးဖြစ်ဖြစ်နိုင်တယ်။ကျွန်တော်ကရှိကုန်မရှိတာလေးဖြစ်ဖြစ်နိုင်ပါတယ်။နော်အဲ့ဒါတစ်ချက်ရယ်။နောက်တစ်ခုက Opel ပေါ့နော်။ကျွန်တော် Australia မှာထွက်တဲ့ Opel ကပမာဒီမှာအဲ့လိုကြောင်မြတ်တန်းဝင်တဲ့ Opel မတွေ့ရသေးပါဘူး။ဒါပေမဲ့တချို့ location တွေကနေတချို့ဒေသတွေကနေတော့ Opel အမျိုးအစားမျိုးဝဲအခုစားနှစ်ခုစားတွေ့ရဲဆိုတဲ့သတင်းတော့ရှိပါတယ်သို့တော့ညာများစားစားတော့ကျွန်တော်ဟို information မရထားသေးပါဘူးအဲ့တော့အဲ့နှစ်ခုကလွှဲရင်ကြောင်းမြက်အားလုံးနှီးပါထွက်တယ်လို့ဆိုလို့ရပါတယ်ဒါပမာပြည့်ထူးခြားတဲ့အချက်ပဲဖြစ်ပါတယ
်ဟုတ်ကဲ့ဆိုတော့ဒီကြောင်းမြက်တွေထဲမှာတန်ဖိုးအရှိဆုံးကစပြီးတော့နည်းနည်းပြောပြပေးပါဆရာဟိုနာမည်လေးတွေတက်ပ
ြန်ဆုံးတော့ကျွန်တော် Ruby Sapphire ကတော့တန်ဖိုးအရှိဆုံးလို့သတ်မှတ်လို့ရပါတယ်and ဆိုလိုတာကတကယ်တမ်းကျတော့ရေပုံကပြောမယ်ဆိုလူတိုင်းကစိန်ကိုတံမိုးချီးတယ်လို့ခေါ်ကြပါတယ်သို့တော့ဘာမှပြင်မစိန်အနေအချင်းပဲထွက်ပါတယ်တပွင့်ကြီးရှင်ပြီးပြောမယ်တကလတ်စီတုံးကြီးရှင်ပြီးပြောမယ်ဆိုလို့ရှိရင်ပရမားနီလာကိုစိန်ကမမိပါဘူးเนาะသူတို့ record တရားဆိုလို့ရှိရင်လည်းဥမာတချို့စိန်ကြီးဈေးကြီးပေးဆိုတဲ့စိန်ရဲ့ဈေးကြီးပေးဆိုတဲ့ပရမားကိုရှင်လိုက်လို့ရှိရင်တကလတ်နှုံကတော်တော်ကြီးကွာတယ်ပရမားနီလာပို့ပြီးတော့တမူးချင်းတာတွေ့ရပါတယ်တကယ်ဈေးကြီးချင်းရှင်မယ်ဆိုရင်အဲစိန်တဲ့ကိုအများကြီးဈေးကြီးပါတယ်နောက်တစ်ခုကဘာကြောင့်လဲဆိုတော့ရှင်းပြောမယ်ဆိုရင်တစ်ချက်ကပရမညာနီလာနဲ့ရှင်စိန်ရလीနည်းနည်းပေါများများတွေ့ရတယ်ဒါတစ်ချက်နောက်တစ်ခုကစိန်ရအရွယ်ကြီးကြီးပရမညာနီလာဆိုင်များများစားစား တွေ့ရတယ်ပရမျာနဲ့နီလာမှာတော့မှနီလာအရွယ်ကြီးကြီးတွေ့ဖို့ပိုလွယ်ပါတယ်ပရမျာအရွယ်ကြီးကြီးတွေ့ဖို့ခဲရင်ပါတယ်ဒါကြောင့်မလို့ပရမျာအကြီးတွေ့ကောင်းကောင်းအရွယ်ကြီးပြီဆိုရင်တူနဲ့အရွယ်စားတူတဲ့စိန်တို့တူတဲ့အရွယ်စားပူကြီးတဲ့စိန်နဲ့ကိုဆံဖို့အရန်များပါတယ်အပီးကတော့ရှားပါလို့ပါညလည်းအဲ့ဒီအတိုင်းပါပဲဟောဒါမဲ့ကျွန်တော်ပမာဒီမှာတော့ညမထွက်ဘူးပေါ့အဲ့တော့တံခိုးကြီးရဲ့ကြောက်ဆိုရင်ကျွန်တော်ကအတိကတော့ပရမျာနဲ့နီလာနောက်တစ်ခါကြောက်စိမ့်ပါကြောက်စိမ့်ကလည်းအဲ့လိုပဲတပွင့်ချင်းရှင်မယ်နော်စေးကြီးပဲဆိုရှင်မယ်ဆိုရင်တချို့ကြောက်စိမ့်နေတာစိန်ကိုကောင်းကောင်းပြီးနိုင်ပါတယ်စိန်ရဲ့တံခိုးရှင်ရဲတဲ့ပြင်ထွက်တည်ဖြစ်ပါတယ်
ပရမျာနဲ့နီလာလိုအဖိုးတန်ကြောက်တွေကိုမြန်မာနိုင်ငံရဲ့ဘယ်နေရာတွေမှာတွေ့နိုင်ပါသလဲ
ပရမျာနီလာတော့အလုံးသိတဲ့အချိန်မှာအတိကထွက်တာတော့မဟုတ်ဘူးဒေတာတော့အကောင်းဆုံးနဲ့အများဆုံးထွက်ပါတယ်ဒုတိယအနေနဲ့ကျွန်တော်ပြောရရင်တော့အရေးကြီးတာမိုင်းရှူပေါ့ဟောကျွန်တော်တောင်ပိုင်းရှမ်းပြည်မှာရှိတဲ့မိုင်းရှူမိုင်းရှူမှာပရမျာထွက်တယ်ဆိုတာသိရတော့အနည်းအစိတ်လောက်ပဲရှိပါသေးတယ်အဲနောက်တစ်ခုကအချင်းချင်းနဲ့ကျွန်တော်ကြောက်စိမ့်မင်းကိုသွားတဲ့လမ်းမှာရှိတဲ့နံ့ရဆိုတဲ့ရွာရှိပါတယ်အဲ့ဒီမှာရေစိတ်ရှိတယ်နံ့ရစိတ်ပေါ့ဒီရွာအဲ့ဒီမှာလည်းပရမျာနီလာထွက်ပါတယ်အဲ့တော့အဲ့ဒီဟာတော့သူတို့ကအင်ဖော်မေးရှင်းကနှစ်တရာကျော်လောက်ရှိပါပြီဒါပေမဲ့အခုနောက်ပိုင်း15နှစ်အနည်းငယ်မှာတော့အဲ့ဒီရကြောက်ပြီးဈေးွက်ထဲကိုရောက်လာပါတယ်နောက်ထပ်ဘယ်နေရာတွေကအရေးကြီးသေးလဲဆိုဆိုပါစို့မြောက်ပိုင်းရှမ်းပြည်ပြည်လုံးဒေသအဲ့ဒါလည်းအရေးကြီးပါတယ်သို့တော့အဲ့ဒီမှာတော့ပရမားကိုသူတို့ဘယ်လိုခေါ်မလဲများများစားစားလက်တလုံးမှာမထုတ်ပါဘူးဘာလို့ဒေသကနည်းနည်းလေးအလှမ်းဝေးတယ်အဓိကတော့အဲ့ဒါကြောင့်ပါအခုနောက်ပိုင်းကျွန်တော်ကရင်ပြည်နယ်မှာလည်းတွေ့ပါတယ်အလားတူပဲကျောက်စင်းင်းဒီတာမှာပဲเนาะဆိုပါစို့ကချင်ပြည်နယ်ပဲတနိုင်းမှာလည်းတွေ့ပါတယ်เนาะအဲ့တော့ကျွန်တော်ထင်တော့ကျွန်တော်ပမာပြည်မှာဟိုတချို့ဒီတာတွေကတေချာဘူမိဗေဒအဖြစ်မလိလာတဲ့အရာတွေတော်တော်များများကျန်ပါသေးတယ်အဲ့တော့အဲ့ဒီဒီတာတွေမှာလည်းနောက်ပိုင်းမှာဗရမားတို့နီလာတို့ခွက်ရအစ်စ်တွေတွေ့ဖို့အလားအလာအများရှိတယ်လို့ကျွန်တော်ယုံကြည်ပါတယ
်ကချင်ပြည်နယ်ကကျောက်စင်းကတော့အထူးကြဆုံးပါ
ကျောက်စင်းရတော့လေကချင်ပြည်နယ်ပါပဲအဲ့တော့ကျောက်စင်းနဲ့ပတ်သက်လို့ပြောရရင်လေကဘာပေါ်မှာကျောက်စင်းတွေ့နိုင်တဲ့ဒေသဟာလေနိုင်ငံ၅နိုင်ငံလောက်ပဲရှိပါတယ်အဲ့ဒီမှာပို့ထူးရတာဗမာပြည်မှာတော့အကြီးကျွေးလဲကောင်းတယ်အခြေအတွက်များများလဲဖြစ်ရှိပါတယ်အဲ့ဒါကခုကတော့အရန်ထူးကြပါတယ်အဲ့တော့ကျွန်တော်ကစီဝိုင်းရပြောမယ်ဆိုရင်သုံးမို့ရှင်ထုတ်လုပ်မှုနဲ့ပဲဖြစ်စီပြောမယ်ဆိုရင်ကျောက်စင်းနဲ့ပတ်သက်လို့ကဘာပေါ်မှာမြန်မာနိုင်ငံတခုတည်းကနေပြီးအဓိကထွက်တယ်လို့ဆိုနိုင်ပါတယ်။အော်အဲ့ဒီမှာလည်းကျွန်တော်တခုပြောစရာတော့ရှိပါတယ်။ကြောက်စိမ့်လို့သတ်မှတ်တဲ့တွင်တွက်ကနှစ်မျိုးရှိပါတယ်။တခုကတော့ဂျီတိုက်။နောက်တစ်ခုကတော့နက်ဖရိုက်ဆိုတာရှိပါတယ်။နက်ဖရိုက်နဲ့ဂျီတိုက်ရှင်မယ်ဆိုရင်ဂျီတိုက်ကတော့တံမှုပူကြီးပါတယ်။ပူလဲလှတယ်။ပူလဲမာတယ်။အခုပြောတာကျွန်တော်ပြောတာဂျီတိုက်ကိုပြောတာပါ။ဂျီတိုက်ကကဘာမှာ9နေရာပဲတွေ့နိုင်တယ်။နက်ဖရိုက်ကတော့9နေရာမကပါဘူးတွေ့နိုင်ပါတယ်။တရုတ်ပြည်မှာလည်းတွေ့ပါတယ်။နော်ကြည့်လိုက်ကြတော့ကျွန်တော်အတိကကပေါင်းမှာဗမာနိုင်ငံတစ်ခုရပဲထွက်တယ်လို့ဆိုနိုင်ပါတယ်။အဲခံပြီးပေါင်းရင်ဒေတာနဲ့အဲ့ဒါတော့စကိုင်းတိုင်းနဲ့ရောက်သွားပြီ။ဘာကမှာတော့အတိကကြောက်စိမ့်ထွက်တာ။ကြောက်မြတ်တောင်းဝင်နဲ့ကြည့်လိုက်ကိုပြောတာပါ
။ကြောက်မြတ်ပညာရှင်ဦးတင်ကျော်တန်ပါ။ Precious Stone လို့ခေါ်တဲ့အဖိုးတန်တန်းဝင်ကြောက်တွေဖြစ်တဲ့ဗရမားနီလာနဲ့ကြောက်စိမ့်တွေအကြောင်းအတိကထားပြီးပြောသွားတာပါ။နောက်တစ်ပတ်မှာတော့အဖိုးတန် precious stone ထဲမှာပါဝင်တဲ့စိန်အပြင်ဗရမားနီလာနဲ့ကျောက်စိန်တွေတော့တန်ဖိုးမရှိပါနဲ့မြန်မာနိုင်ငံမှာထွက်တဲ့ semi precious လို့ခေါ်တဲ့ရှားပါကျောက်မြတ်တွေအကြောင်းဆက်ပြီးပြောပြပေးပါမယ်ဆိုတော့ကိုတင်ပြရင်ဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံးရအောင်ပါ
တော်ခင်မျိုးတက်ရဲ့သိပ္ပံနဲ့ဤပညာကဏ္ဍကိုနားဆင်ကြရတာပါခင်ဗျာ VOA ကအစီအစဉ်တွေကိုဆက်ပြီးတင်ဆက်နေပါတယ
် American ဆိုရရဲ့သဘောထားမြင်အဘော်ကိုတင်ပြပါတော့မယ်ရှင
်တော်ရရှင်များခင်ဗျာ American ပြည်တော်စုဟာမကြသေးခင်ကပဲစီးရီးယားနိုင်ငံသားတွေအတွက်လူသားချင်းစာနာမှုအထောက်အကူဖြစ်ဒေါ်လာတန်း20ကိုစီးရီးယားပြန်လည်ထူထောင်ရေးရန်ပုံငွေအဖွဲ့ SRDF ထံပေးရခဲ့ပါတယ်။ဒီတစ်ချိန်နဲ့ပါဆိုရင်2013ခုနှစ်ကအစပြုလို့အမေရိကန်ပြည်ထောင်စုအနေနဲ့ SRDF အဖွဲ့ထံပေးရခဲ့တဲ့အကူအညီစုစုပေါင်းဒေါ်လာတန်း60ရှိနေပါပြီ။ဒေါ်လာတန်းပေါင်း60ဆိုတာထူးခြားမြတ်ပြတဲ့ငွေကြေးပမာဏဖြစ်ပါတယ်။ဒါပေမဲ့စီးရီးယားနိုင်ငံမှာအရေးခင်းနေစတင်ဖြစ်ပွားစဉ်ကာလကလေးကအမေရိကန်ပြည်ထောင်စုကပေးရခဲ့တဲ့အကူအညီဒေါ်လာ 3.3 ဘီလီယံနဲ့နှိုင်းယှဉ်မယ်ဆိုရင်တော့20ရာခိုင်နှုန်းတောင်မရှိပါဘူး2011ခုနှစ်ကလေးက ဘာရှောင်အယ်အာဆတ်အစိုးရဟာလက်နက်မရှိတဲ့အပြစ်မဲ့ပြည်သူတွေပေါ်ဓာတုလက်နက်အသုံးပြုမှုအပါဝင်ရက်စက်ကြမ်းကြုတ်စွာတိုက်ခိုက်ခဲ့တာပါလက်ရှိအချိန်ထိဖြစ်ပေါ်နေတဲ့ပြည်တွင်းစစ်နဲ့ ISIS အစ္စလာမ်ရဲ့ဘာသာရေးအစွန်းရောက်တွေကတိုင်းပြည်အတွင်းဝင်ရောက်လာခဲ့တဲ့ဖြစ်ရပ်တွေကြောင့်တိုင်းပြည်မှာအလွန်ကြီးမားတဲ့ဒုက္ခတွေပြဿနာကြီးပေါ်ပေါက်လာခဲ့ရပါတယ်စီးရီးယားကဒုက္ခတဲ့ငါးသန်းကျော်ရှိပြီးအိုးအိမ်ဆွန့်ခွာထွက်ပြေးတင်းရှောင်နေကြရသူအရေအတွက်က6.5 သန်းကျော်ရှိတယ်လို့ကုလသမဂ္ဂဒုက္ခသည်ရေးရာအေဂျင်စီကပြောပါတယ်စီးရီးယားနိုင်ငံနဲ့ဆိုးရွားတဲ့စစ်ဘေးဒဏ်ခံစားနေကြရသူတွေအပေါ်အကူအညီတွေပေးဖို့အမေရိကန်ပြည်အောင်စုကတန်လိမ့်ထံချမှတ်ထားပါတယ်ISIS စန့်ကျင်ချေမှုန်းရေးနိုင်ငံတကာညွန်ပေါင်းအဖွဲ့ကြီးအတွက်သမရရဲ့အထူးတန်တမန်ဘရက်မာဂရက်မကြသေးခင်ကပြောကြားချက်ထဲမှာကျွန်ုပ်တို့ရဲ့အခြေခံညီမှန်းချက်ကတော့ ISIS တွေလက်ထဲကျရောက်သွားတဲ့နေမီဒီမှာနေထိုင်ရပြီးအိုးအိမ်ဆွန့်ခွာထွက်ပြေးနေကြသူတွေသူတို့ရဲ့နေအိမ်တွေမှာပြန်ပြီးတော့နေထိုင်နိုင်ရေးစရာတွေဖြစ်ပါတယ်ကျွန်ုပ်တို့ရဲ့စီးရေးလှုပ်ရှားမှုနဲ့တည်ငြိမ်အေးချမ်းမှုရှိစေရေးအစီအစဉ်တွေကိုတပြေတည်းဟန်ကျဉ်ညီညီလှုပ်ဆောင်သွားမှာဖြစ်တယ်လို့အထူးတန်တမန်မက်ဂရက်ကပြောပါတယ်ရက်ကွန်တဝိုက်မှာတည်ငြိမ်မှုရှိအောင်အရေးကြီးလှုပ်ဆောင်ရမယ့်နေရာတွေမိုင်းရှင်းလင်းရေးနဲ့ငိုအခြေအနေပြန်ရောက်ဖို့အတွက်အမြန်ဆုံးလှုပ်ဆောင်ကြရပါလိမ့်မယ် SRTF ကိုပေးတဲ့အမေရိကန်ပြည်ထောင်စုရဲ့အကူအညီဟာကျန်းမာရေးအဆောက်အဦတွေပြန်ပြီးတော့ပြင်ဆင်ဖို့နဲ့အထောက်အကူပြုပစ္စည်းတွေအသုံးဆောင်နေဖြည့်တင်းဖို့ဖြစ်ပါတယ်လျှက်စစ်နဲ့ရေရရှိရေးအတွက်ပံ့ပိုးပေးနိုင်မှာဖြစ်တယ်လို့စီးရီးယားနိုင်ငံအတွင်းဂျုံထုတ်လို့မှုနဲ့မုံဖုတ်လုပ်ငန်းကိုလည်းထောက်ပံ့ပေးမှာပါကျွန်တော်တို့လှုပ်ဆောင်ကြရမယ်တာဝန်ကတော့စီးရီးယားနိုင်ငံလွတ်မြောက်ဖို့နဲ့တည်ငြိမ်မှုရှိစေဖို့ဖြစ်တဲ့အကြောင်းနိုင်ငံသားရေးဝန်ကြီး Rex Tillerson ကပြောပါတယ်နိုင်ငံတကာလူမှုအသံဝင်က ISIS တွေကိုတိုက်ထုတ်ပြီးတော့တည်ငြိမ်ညင်းညမ်းမှုကိုဖော်ဆောင်ပေးဖို့နဲ့ ISIS တွေပြန်လည်ပြီးတော့ခေါင်းထောင်မလာအောင်ကာကွယ်ဟန်တားဖို့ဖြစ်တယ်လို့ဝန်ကြီး Tillerson ကပြောကြားသွားခဲ့ကြောင်းပါခင်ဗျာ
အမေရိကန်ဆိုရရဲ့သဘောထားမြင်အားပေါ်ကိုသင်ပြလို့ကြည့်ပါပြီ
။အခုနားဆင်ကြရတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်တွေသာဖြစ်ပြီး VOA ရဲ့အားပေါ်မဟုတ်ကြောင်းသိစေအပ်ပါတယ်ခင်ဗျာ။ကျန်းရှိနေတဲ့အချိန်တော်တွင်မှာနိုင်ငံတကာသတင်းအကြီးအကျယ်ကိုကိုကျော်ကျော်သိန်းကပြောပြမှာပါ။
အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့စကားအဖြစ်မြောက်ကိုရီးယားနဲ့အင်မတန်အန္တရာယ်ကြီးတဲ့အခြေအနေရောက်နေတဲ့ပေါ်တရုတ်သမ္မတရှီကျင်းဖြင့်လည်းတောက်ကြနေကြမှာတယ်လီဖုန်းဆက်ဆွေးနွေးမယ်လို့မစ္စတာထရမ့်ကပြောပါတယ်။အမေရိကန်ပြည်ထောင်စုကိုချိန်ချောက်တာဒါမှမဟုတ်တခုခုလုပ်တာနဲ့ပတ်သက်ပြီးမြောက်ကိုရီးယားကိုအစိုးရကသတိပေးပြောဆိုခဲ့တာကိုလည်းသူကထပ်ပြောပါတယ်။ဂွမ်ကျွန်းမှာတခုခုဖြစ်ရင်တော့မြောက်ကိုရီးယားအကြီးအကျယ်ဒုက္ခရောက်မယ်လို့သမ္မတထရမ့်ကဆိုပါတယ်။အမေရိကန်ရဲ့အဓိကဘိုးစစ်ဖက်ဘိုးဌာနတစ်ခုရှိတဲ့ဂွမ်ကျွန်းကမ်းလွန်ပင်လယ်ထဲကိုဒုံးကျည်တွေပစ်လွတ်မယ်ဆိုပြီးမြောက်ကိုရီးယားကချိန်ချောက်ထားတာပါ။နော်ကိုရီးယားပေါ်ပြင်းထန်အားကောင်းတဲ့နောက်ထပ်တံခါးရည်ယူမှုတွေချမှတ်ဖို့အမေရိကန်ကစဉ်းစားနေတယ်လို့လည်းနယူးဂျာစီပြည်နယ်ကတူပိုင်ခေါက်ကွင်းမှာသမ္မတထရမ့်ကသတင်းတော့တွေကိုပြောပါတယ်။ဒီလိုမျိုးအမေရိကန်နဲ့မြောက်ကိုရီးယားကြားစီးရီးတင်းမာမှုအရှိန်မြှော်သေးတာကြောင့်ပြီးခဲ့တဲ့ရက်ပိုင်းတွေကကြာဆင်းခဲ့တဲ့အမေရိကန်အစုရှယ်ယာဈေးတွေဟာတောက်ကြနေလို့ကတော့နည်းနည်းပြန်တက်ပါတယ်။နယူးယောက်အစုရှယ်ယာဈေးကွက်မှာ S&P နဲ့ Dow Jones ရှယ်ယာဈေးတွေတက်သမတ်၁ရာခိုင်နှုန်းလောက်တက်ခဲ့ပြီး Nasdaq ညွန်ကိန်းဟာလည်းတက်သမတ်၆၄ရာခိုင်နှုန်းလောက်အတက်နဲ့ဈေးပိတ်ပါတယ်။ဒါကိနေနဲ့မြောက်ပိုင်းမှာစစ်တပ်အင်အားတိုးမြင့်ချထားလိုက်တဲ့ဆိုတဲ့သတင်းပေါ်ဆိုရင်လည်းကြောင်းမြန်မာနိုင်ငံလူခွင့်ရေးအခြေအနေဆိုင်ရာကုလသမဂ္ဂဒုစုံရဆစ်စီမှုရန်ဟီလီကဩဂုတ်လ17ရက်နေ့စွဲနဲ့ထုတ်ပြန်ချက်တစ်ခုမှပြောထားပါဗျ။အဲဒီလိုစစ်တပ်အင်အားတိုးမြင့်ချထားတဲ့ပေါ်ရခိုင်မျိုးသားပါတီ AMP ကတော့ကြိုဆိုထားပါဗျ။ဒီနိုင်ငံလုံးပြစ်ခတ်ရဆဲရေးသဘောတူစာချုပ်လက်မှတ်ရေးထိုးဖို့အတွက်ညညသောတိုင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFC ကတောင်းဆိုထားတဲ့အချက်၈ချက်ထဲက၄ချက်ကိုအစိုးရငြိမ်းချမ်းရေးကော်မရှင်နဲ့ UNFC တို့အကြားသဘောတူလိုက်ကြပါပြီ။ငြိမ်းချမ်းရေးကော်မရှင်နဲ့ UNFC ကိုယ်စားလှယ်ဖွဲ့နှစ်ရက်ကြာဆွေးနွေးပြီးတဲ့နောက်အခုလိုသဘောတူခဲ့ကြတာပါခင်ဗျာ
။ကျေးဇူးခင်ဗျာ။သတင်းချင်းရုပ်ကိုကိုကျော်ကျော်သိန်းပြောပြခဲ့တာပါ။ဒီမနေ့အတွက်အစီအစဉ်ထုတ်လို့ရမှုကမတ်ဆုမြင့်မွန်ဖြစ်ပြီးအတန်လှင့် engineer ကတော့ Jin Harmon ဖြစ်ပါတယ်။ဒီကနေ့မနေ့အတွက် VOA စီစဉ်တွေကိုလိုင်းနိုမီတာ32 40 48 50တို့ကနေတင်ဆက်ခဲ့တာပါ။သောရစီများနဲ့တကွာမြန်မာပြည်သူပြည်သားအားလုံးအဆင်ပြေတဲ့နေ့တစ်နေ့ဖြစ်နိုင်ကြပါစေ။ဒီကိုနားဆင်တဲ့အတွက်ကျေးဇူးပါကျွန်တော်ညံဝင်းအောင်ပ
This program has come to you from the Voice of America, Washington.